Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာ။ April 14ရက်မဟာတကြံအကြံနေဗိုလ်ထုံးနေ view မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့ line meter 1925 30နဲ့ line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းနားဆင်လို့ရနိုင်ကြပါလားခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်တော်ဇွန်ဝင်လိုင်းကဆောင်ရွက်ပေးတော့ပါမယ်။တော်ရရှင်နေနားဆင်ကြရမှာကတော့မန္တလေးတိုင်းမြင့်ငယ်မြို့မှာဒီကနေ့ကြစ်ခတ်မှုဖြစ်ခဲ့တဲ့အတွက်အသက်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။
ကျွန်တော်တို့နာတာတန်း၃ဝက်လောက်ပဲကြီးသေးတယ်။ဒီကစခန်းထဲကနေကျွန်တော်တို့မြင်းနေရဖြစ်ခဲ့တဲ့ကြောင့်လို့တောက်လျှောက်တယ်ဆဲအဲ့မှာစရင်မှာဖြစ်ခဲ့တယ်။ဘယ်လို့မှနားလည်းကက်လို့မရဘူး။ဒါမှပြီးနေမှာမဟုတ်ဘူးဗျာ။ကြီးစစ်တွေနဲ့ဒီဟိုဖြစ်ခဲ့ပြစ်တာဗျာ။တော့လည်းဆောက်ရောက်ကြတာ
မြင့်ငယ်မြို့က CDM လုတ်တဲ့မြေထားဝန်ထမ်းတွေကိုဖမ်းဆီးဖြိုခွင်းနဲ့နောက်ဆုံးအခြေအနေတွေကိုသတင်းအစီအစဉ်နဲ့နောက်ပိုင်းမှနားဆင်ကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့ဒီကနေ့ဟာမြမရိုးရာအတာတကြံအကြနေဖြစ်ပေမဲ့အထင်ကရမြို့ကြီးတွေမှာတကြံပွဲတွေကိုဆင်နွှဲခြင်းမရှိဘဲဆရာနာသိန်းနာကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြလူထုကသွေးမတိတ်တပိတ်ကိုဆင်နွှဲခဲ့ကြတာတိုင်းဒေသတချို့ကတကြံအခြေအနေတွေ KIA ဌာနချုပ်လိုင်ဇာအနီးအပါဝင်တခြားနေရာတွေမှာစစ်တပ်နဲ့ KIA တို့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေနောက်ထိုင်းနိုင်ငံမှာလူကွန်ကူးခံရတဲ့မြန်မာတွေဖမ်းဆီးခံခဲ့ရတာစတဲ့သတင်းပေးပို့ချက်အပြည့်စုံတွေကိုနားဆင်ကြားဖို့ရှိပါတယ်။ပါစင်ကဏ္ဍတွေဖြစ်တဲ့ဥကျော်ဆောင်သားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗိုလ်ထုံးနေညအတွက်နောက်ဆုံးရသတင်းတွေကိုမမညသတင်းအောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါမယ်ခင်ဗျာ။
တကြံပွဲတော်ကာလတွေမှာလူစီကားလေးရှိတဲ့ရန်ကုန်မြို့မှာဒီကနေ့တကြံအကြနေမှာတော့လမ်းတွေပေါ်မှာထွက်တဲ့လူမရှိသလိုရေပဲကစားကြတာလည်းမရှိပါဘူး။ဆရာနာသိမ်းထားတာကိုတော်လန်တဲ့အနေနဲ့ပြောစရာတကြံအစားတော်လန်တကြံဆင်နွှဲနေကြတာလို့ရန်ကုန်မြို့ကံတွေကပြောပါတယ်။ဒီကနေ့တကြံအကြနေမှာຫນွေဦးတော်လန်ရေးအတွင်ကြဆုံးခဲ့သူတွေကိုအောက်မိတဲ့သွေးမတိတ်ဆေးတပိတ်ဆင်နွှဲကြပါတယ်။ကလေးမျိုးမှာတော့နေကြပန်းဆိုင်ခင်းတဲ့လုပ်ငန်းခွင်ဝင်ရင်းဆန္ဒပြကြွေးကြော်တန်တွေနဲ့အော်ဟစ်ကြပါတယ်။မြန်မာနိုင်ငံနေရအနှံ့မျိုးအသီးသီးမှာတော့မနေ့တကြံအကြိုနေ့မှာအတာအိုးတပိတ်လုတ်ခဲ့တယ်လို့ဒီကနေ့တော့လမ်းမတွေလူစီကားရနေရာတွေမှာဆေးအနီတွေတုတ်လိမ့်နဲ့သွေးမတိတ်ဆေးတပိတ်ကိုဆင်နွှဲကြပါတယ်။ပုံမှန်ချစ်တဲ့ပွဲတွေရှိနေတဲ့မန္တလေး၊စကိုင်း၊ပခုတ်ကူ၊ကလေး၊ဖားကန်၊ကတာမြို့တွေမှာလမ်းလျှောက်တပိတ်၊စိုက်ကဲတပိတ်တွေကိုဆက်ပြီးတော့ပြုလုပ်ကြပါတယ်။တကြံကာလမှာမြင်ရကြားရလေးရှိတဲ့တန်ကြပ်ထိုးပွဲတစ်ခုကိုရွှေဘိုမြို့မှာပြုလုပ်ခဲ့ပြီးဆရာနာသိမ့်မှုစန့်ကျင်တဲ့တန်ကြပ်တွေထိုးခဲ့ကြပါတယ်။ပြင်မနာဖေခုံတောင်ကြီးဖအံဒီမွန်ဆိုးနဲ့ပကန်းညောင်ဦးမြို့တွေမှာသွေးမတိတ်တဲ့ပိတ်အတာအိုးတဲ့ပိတ်ပျောက်ကြားတဲ့ပိတ်နဲ့လူမဲတဲ့ပိတ်တွေပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိပါတယ်။ပြီးခဲ့တဲ့ရက်တွေကစစ်ကောင်စီတပ်တွေကအင်အားသုံးပစ်ခတ်လို့လူသေဆုံးခဲ့တဲ့တမူကလေးနဲ့ပဲခူးမြို့တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအိမ်နေတဲ့အထိလိုက်ပြီးတော့ဖမ်းဆီးတာတွေရှိတာကြောင့်ဒေသခံအများပြားနေရာဆုံးခွာထွက်ပြေးနေရတယ်လို့ VOA ကပြောပါတယ်ရှင်။ American သမ္မတဂျိုးဘိုင်ဒန်ဟာအထက်နဲ့အောက်လွှတ်တော်နှစ်ရက်ပေါင်းကွန်ဂရက်လွှတ်တော်မှာ April 28ရက်နေ့ပထမဆုံးမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဒါဟာဂျိုးဘိုင်ဒန်သမ္မတအဖြစ်တာဝန်ယူပြီးရက်တရာပြည့်တဲ့နေ့ပြောကြားတဲ့မိန့်ခွန်းဖြစ်ပါတယ်။ရက်တရာပြည့်ဟာခေတ်သစ်သမိုင်းမှာအမေရိကန်သမ္မတတွေတာဝန်ယူတဲ့လေးနှစ်သက်တမ်းအစောပိုင်းရက်တွေအတွင်းဘလောက်အောင်မြင်မှုတွေရခဲ့တယ်လဲဘလောက်တာဝန်ယူနိုင်ခဲ့တယ်လဲဆိုတာကိုတရားဝင်မဟုတ်ပေမဲ့မှတ်ကြောက်တင်တိုင်းတာချက်တစ်ခုလိုဖြစ်နေပါတယ်။မိန့်ခွန်းပြောမယ့်နေရာကတော့အောက်လွှတ်တော်အစည်းအဝေးခန်းမှာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဖိတ်ကြားလွှာကိုသမ္မတဘိုင်ဒန်စီအင်္ဂါနေ့ကပေးပို့ခဲ့ပါတယ်။သမိုင်းဝင်ကာလစိန်ခေါ်မှုနဲ့အခွင့်အလမ်းတွေအတွက်သမရရဲ့ညွှန်မှန်းချက်တွေကိုပြောကြားပေးပါဆိုပြီးတော့ဖိတ်ကြားစာမှာရေးထားပါတယ်။ဒီဖိတ်ကြားစာကိုလက်ခံရတဲ့အကြောင်းအင်ဖြူတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မိန့်ခွန်းပြောကြားမယ့်အခမ်းအနားမှာလက်ရှိကူးစက်မှုတွေဆက်ပြီးရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ဘေးကင်းလုံခြုံရေးစည်းကမ်းတွေလိုက်နာဖို့ဘယ်လိုတတ်မှတ်မယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လောလောဆယ်လွှတ်တော်မှာမဲပေးတာတွေကိုလူသိမ့်မများတဲ့အုပ်စုလေးတွေနဲ့ပဲလုပ်ဖို့ညွှန်ကြားထားပြီးနှာခေါင်းစည်းတွေတတ်ဖို့စည်းကမ်းတတ်မှတ်ထားတယ်လို့ပြင်ပကလူတွေလာရောက်လဲပတ်ခွင့်မရှိပါဘူးရှင်။ အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာပုဒ်ဒဟူးနေ့ဘရပ်ဆဲလ်မြို့မှာနေတိုးမြောက်အတ္လန္တိတ်စာချုပ်အဖွဲ့အတွင်းမှူးချုပ်ဂျင်းစတော်တန်ဘတ်နဲ့မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကထိပ်တန်းတပ်တမန်တွေနဲ့တွေ့ဆုံသွားဖို့ရှိပါတယ်။ဒီစည်းဝေးပွဲမှာအာဖဂန်နစ္စတန်ကအမေရိကန်တပ်တွေကိုပြန်ရုပ်သိမ်းဖို့အစီအစဉ်တွေကိုဝန်ကြီးဘလင်ကန်ကပြောဆိုဆွေးနွေးမှာဖြစ်ပါတယ်။ဒီစည်းဝေးပွဲကိုအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အတူဂျာမန်နိုင်ငံသားရေးဝန်ကြီးအီတလီနိုင်ငံသားရေးဝန်ကြီးတူရကီနိုင်ငံသားရေးဝန်ကြီးနဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးတို့လည်းတက်ရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်တွေကိုစက်တင်ဘာလ17ရက်နေ့မှာနောက်ဆုံးထားပြီးတော့ပြန်ရုပ်သိမ်းမယ်လို့သမ္မတဘိုင်ဒန်အစိုးရကအင်္ဂါနေ့ကပြောတာပါ။အဲ့ဒီနေ့ဟာအမေရိကန်ပြည်ထောင်စုညင်ရုံမျိုးကမ္ဘာကုန်သွယ်ရေးအဆောက်အအုံနဲ့ပင်တဂွန်စစ်ဌာနချုပ်ကိုအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့တာနှစ်20ပြည့်တဲ့နေ့လည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနောက်ပိုင်းအမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့နိုင်ငံတွေကအာဖဂန်နစ္စတန်မှာတပ်အင်အား33,000ကျော်ကိုတိုးမြင့်ချထားခဲ့တာပါ။2015ခုနှစ်နောက်ပိုင်းမှာတော့တပ်တွေကိုတဖြည်းဖြည်းရုပ်သိမ်းခဲ့ပြီးအခုလက်ရှိလက်ကျန်အင်အား10,000လောက်တောင်မရှိတော့ဘဲနဲ့အာဖဂန်လူမျိုးရေးတပ်တွေကိုသင်တန်းပေးကူညီနေတာဖြစ်ပါတယ်။အခုအာဖဂန်ကနေတပ်တွေကိုပြန်ရုပ်သိမ်းဖို့နေတိုးမဟာမိတ်အဖွဲ့တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ရှင်။လွတ်လပ်တဲ့အစိုးရနဲ့ကိုယ်ပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်နဲ့တရုတ်နိုင်ငံအကြားတင်းမာမှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့မူဝါဒရေးဆွဲရေးမှာအတွေ့အကြုံရှိခဲ့သူဝါယင်ပုဂ္ဂိုလ်3ဦးဒီကနေ့ဗုဒ္ဓဟူးနေ့မှာထိုင်ဝမ်ကိုရောက်ရှိလာခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်ဟောင်းခရစ္စတိုဖာ ဒေါ့ဒ်နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးတွေအဖြစ်တာဝန်ယူပြီးရဲ့ James Steinberg နဲ့ Richard Armitage တို့ထိုင်ပြည်ကိုရောက်ရှိနေတာပါ။ဒီခရီးစဉ်ဟာတရုတ်ဝင်အစိုးရကိုယ်စားလှယ်တွေအဖြစ်တွားရောက်တာမဟုတ်ပဲထိုင်ဝမ်နဲ့ဒီမိုကရေစီအရေးကိုသမ္မတဂျိုးဘိုင်ဒန်ကိုစားထောက်ခံဖို့ပြသတဲ့ခရီးစဉ်ရဲ့တစိ့တပိုင်းဖြစ်တယ်လို့အမေရိကန်ထိပ်တန်းအရာရှိတွေကပြောပါတယ်။သူတို့၃ဦးဟာထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့ကြာသာပတေးနေ့မှာတွေ့ဆုံမယ်လို့ Reuters သတင်းဌာနကပြောပါတယ်။တရုတ်ကတော့ဒီခရီးစဉ်အပေါ်ချက်ချင်းဝေဖန်ခဲ့တာမှာအမေရိကန်ဟာထိုင်ဝမ်ကိုအတုံးချနေတယ်လို့ထိုင်ဝမ်လွတ်လပ်ရေးကိုလိုလားသူတွေကိုမှားယွင်းတဲ့သတင်းစကားပါနေတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာခ်ဆောက်ချန်းကပြောပါတယ်။ထိုင်ဝမ်နားမှာတရုတ်တို့ရေချောင်းနဲ့လေချောင်းဆိုင်ရာစီးရီလှုပ်ရှားမှုတွေအတော်များများပြုလုပ်နေတဲ့အချိန်မှာဒီခရီးစဉ်ပေါ်ပေါက်လာတာပါ။အခုအမေရိကန်တို့ရဲ့ခရီးစဉ်ဟာထိုင်ဝမ်အပေါ်သမ္မတဂျိုးဘိုင်ဒန်ရဲ့ပုဂ္ဂိုလ်ရေးအရာထောက်ခံမှုကိုပြသလိုက်တာဖြစ်တယ်လို့အင်ဖြူတော်ကပြောပါတယ်ရှင်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗော်ဒူးနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံမှာ Johnson & Johnson COVID ကာကွယ်ဆေးသစ်နဲ့တွေးခဲတာဆက်ဆက်မှုတွေ့ရပြီးယာယီရက်ဆိုင်လိုက်တဲ့နိုင်ပိုင်းအတွင်းမှာပဲဥရောပဘက်မှာလည်းရက်ဆိုင်လိုက်တယ်လို့ဆေးကုမ္ပဏီကဆိုပါတယ်။တစ်ချိန်သာထိုးဖို့လိုတဲ့ဒီ COVID-19 ကာကွယ်ဆေးဟာရှာရှာပါပါပေမဲ့အန္တရာယ်ကြီးတဲ့တွေးခဲမှုနဲ့ဆက်ဆက်နေတာတွေ့ပြီးအမေရိကန်ပြည်ထောင်စုအဆင့်ကျန်းမာရေးတာဝန်ရှိသူတွေကရက်ဆိုင်လိုက်ချိန်မှာအမေရိကန်အခြေစိုက် Johnson & Johnson ကာကွယ်ဆေးထုတ်ကုမ္ပဏီကြီးကလည်းဥရောပနိုင်ငံတွေမှာပါဒီဆေးထုတ်တာရက်ဆိုင်လိုက်ကြအောင်မနေ့ကပဲကြေညာလိုက်ပါတယ်။ဒီဆေးကုမ္ပဏီကြေညာချက်ထဲမှာပဲကုမ္ပဏီအနေနဲ့ဆေးဘက်ကျွမ်းကျင်သူတွေကျန်းမာရေးရာရှိတွေနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်နေပြီးအခုလိုသတင်းမျိုးကိုကျန်းမာရေးလုပ်သားတွေနဲ့ပြည်သူတွေအတွက်ပို့ပွင့်လင်းလင်းအသိပေးဖို့ကိုလည်းအပြည့်အဝထောက်ခံပါတယ်လို့ဖော်ပြထားပါတယ်။အခုလိုရက်ဆိုင်လိုက်ရမှုကြောင့်အရင်တည်းကဆေးပြန့်ပြူမှုပြဿနာနဲ့ဆေးပြက်လက်မှုတွေကြောင့်ကာကွယ်ဆေးထိုးလုပ်ငန်းမှာနှောင့်နှေးနေခဲ့ရတဲ့ဥရောပအတွက်ကြီးကြီးမားမားထက်အထင်အားစေခဲ့ပါတယ်။ဒါအပြင်ဥရောပမှာအရင်တည်းကဗြိတိရှနဲ့ဆွေဒင်ခြေစိုက်ကုမ္ပဏီ AstraZeneca နဲ့အောက်ဆိုတက္ကသိုလ်တို့ပေါင်းထုတ်တဲ့ကာကွယ်ဆေးဟာလည်းအလားတူရှားပါးတဲ့သွေးခဲတာနဲ့ဆက်ဆက်တာတွေ့ရှိခဲ့မှုကြောင့်ကာကွယ်ဆေးထိုးလုပ်ငန်းတွေနှောင့်နှေးခဲ့ရပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့မနေ့အင်္ဂါနေ့မှာ COVID-19 ကူးစက်သူနောက်ထပ်12ယောက်ထပ်တွေ့ပြီးတနေ့လာနေ့ကတော့ကူးစက်သူ9ဦးရှိခဲ့တာကြောင့်ပိုးတွေ့သူအနည်းငယ်တက်လာတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။ COVID-19 ကူးစက်မှုတွေစတွေ့ကြရတဲ့တရုတ်မှာမနေ့ကကူးစက်သူတွေလည်းတဦးကမြန်မာနိုင်ငံနဲ့နယ်စပ်ချင်းချိတ်နေတဲ့ယူနန်ပြည်နယ်မှာဖြစ်ပြီးဒေသတွေမှာအချင်းချင်းကူးစက်ကြပါလို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်။ ဂျူနန်ပြည်နယ်မှာပြီးခဲ့တဲ့မတ်လအတွင်းကူးစက်မှုတွေအတော်များများဆက်တိုက်တွေ့ခဲ့ရပြီးဒီထဲမှာမြန်မာနိုင်ငံကနေတရုတ်နိုင်ငံထဲသွားရောက်အလုပ်လုပ်နေသူတွေလည်းအများအပြားပါဝင်ပါတယ်။အခုအထိတော့တရုတ်နိုင်ငံတဝန်းဒီယောဂါကူးစက်သူစုစုပေါင်း 9,400 ကျော်ရှိလာနေပြီးသေဆုံးသူကတော့ 4,600 မှာဆက်ရှိနေပါတယ်။အချိန်ထဲမှာကိုဗစ်ကူးစက်မှုကြီးကျယ်ပြန့်များလာတဲ့အိန္ဒိယနိုင်ငံမှာတော့ဘာသာရေးပွဲကာလတဲ့ဒီနေ့ပိုးတွေ့သူတွေ 38,400 ကျော်အဖြစ်စံချိန်ဆက်တိုက်ချက်တင်လိုက်ပြန်ပါတယ်လွန်ခဲ့တဲ့24နှစ်အတွင်းနောက်ထပ်သေဆုံးသူကလည်း1000ကျော်မြင့်တက်ခဲ့ပြီးအခုစုစုပေါင်းသေဆုံးသူက38,000ကျော်သွားပါပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်နိုင်ငံနေရာတချို့မှာတင်းကျပ်တဲ့ကိုဗစ်ထိန်းသိမ်းမှုတွေလုပ်နေတဲ့ကြားကပိုးထွေတာမြင့်တက်လာနေပြီးဆေးရုံတချို့မှာအောက်ဆီဂျင်မှာပြတ်လည်လာချိန်မှာအချမ်းသာဆုံးနဲ့အဖြစ်များဆုံးပြည်နယ်မဟာရာစထာမှာတော့ဒီနေ့ကစပြီးလကုန်အထိ15ရက်အပြည့်မထွက်ဖို့သတ်မှတ်လိုက်ပါတယ်ခင်ဗျာထိုင်းနိုင်ငံမှာတော့ဒီနေ့ COVID-19 ကူးစက်သူနောက်ထပ် 1,335 ရောက်ထိရှိခဲ့ပြီးဒါက COVID ကူးစက်မှုအစကတည်းကဆိုရင်ထိုင်းမှာတရက်အတွင်းကူးစက်မှုအများဆုံးဖြစ်ပါတယ်ထိုင်းနိုင်ငံမှာဆုံဂရန်ခေါ်နှစ်သက်ကူတကြံပွဲတော်ကြာရောက်တဲ့ဒီအပိုင်းအတွင်းမှာပဲ COVID ပိုးတကြောပြန်ကူးစက်မှုတွေနေ့စဉ်ဆက်တိုက်တက်လာရမှာယာကနန်းတွေကလည်းအခုထောင်ကနန်းအထိကိုတက်လာနေတာပါအရင်ပြည်ထိုင်မှာစတွေ့ခဲ့တဲ့ကူးစက်များဗီဇပြောင်းမျိုးသစ်နဲ့ပါကြုံလာရချိန်မှာကာကွယ်နေကြွယ်လေဆွန်ဂရန်ပကြံပွဲတော်တွင်လူစုလူဝေးရှောင်ဖို့နဲ့မလူအပဲခီးသွားလာတာတွေမလုပ်ဖို့ထိုင်းအာဏာပိုင်တွေကအလေးနဲ့တိုက်တွန်းနေပါတယ်။တစ်ချိန်တည်းမှာဆွန်ဂရန်ပကြံပွဲတော်ကာလကြောင့်အခုလိုကူးစက်မှုတွေကိုထိန်းချုပ်ဖို့ကပိုအရေးပါလာတာကိုလည်းကျန်းမာရေးရာရှိတွေကသတိပေးနေပြီးပကြံလုံးတည်နှစ်ပတ်အတွက်ပါအိမ်တွေကနေအလုပ်လုပ်ပေးကြဖို့ဆက်တိုက်တွန်းနေပါတယ်။ထိုင်းနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်သူပေါင်း36,000နီးပါးရှိလာပြီးပြည်ဆုံးသူကလည်း100နီးပါးရှိလာနေပါတယ်။ကူးစက်မှုအများဆုံးဘန်ကောက်မြို့တော်မှာဒီနေ့ကူးစက်သူ352ယောက်ရှိပြီးပြည်ဆုံးသူကတော့ဒီနေ့မရှိခဲ့ပါဘူး။အခုလို COVID-19 ပိုးတွေ့သူဇက်တိုက်မြင့်တက်လာနေချိန်မှာ COVID ကာကွယ်ဆေးထိုးတာနှေးကွေးခဲ့တယ်လို့ဝေဖန်ခံရတဲ့ထိုင်းနိုင်ငံမှာကတင်း1000ဆန့်အရေးပေါ်ဆေးရုံကြီးတစ်ခုကိုလည်းတည်ထောင်ဆောက်ဖို့ပြင်ဆင်နေပါတယ်။တောင်ကျုပ်ပင်လယ်ထဲရှိဖိလစ်ပိုင်ရေပြင်တဲကိုတရုတ်သင်္ဘောတွေတရားမဝင်ဝေရောက်ငါးဖမ်းနေတယ်လို့ဖိလစ်ပိုင်ဘက်ကဒီနေ့ထပ်မံကန့်ကွက်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့တရုတ်သံတမန်ကြီးကိုမနီလာမြို့တော်မှာအရင်ခေါ်တွေ့ကတောင်ကျုပ်ပင်လယ်ထဲဝစ်ဆန်တန်တာကြောက်တန်းနဲ့တခြားရေပိုင်တွေထဲကဒီသင်္ဘောတွေပြန်ဆုတ်ပေးဖို့ပြောပြီးနောက်ရက်ပိုင်းတွင်နှစ်ချိန်ဆက်တိုက်ကန့်ကွက်စာပို့ခဲ့ပြီလို့ထုတ်ပြန်ထားပါတယ်။ကြီးခဲ့တဲ့လတုန်းကပဲတရုတ်ပြည်သူစစ်တွေမောင်းလာတယ်လို့ဖိလစ်ပိုင်ဘက်ကယုံကြည်ထားတဲ့သင်္ဘောစီ240ကျော်ဖိလစ်ပိုင်ရေပြင်ပိုင်နယ်ထဲရှိအထူးစီးပွားရေးဆောင်ဒေသတွေထဲဝင်ရှုံနေတာကအုပ်စုနဲ့ချင်းချောက်မှုဖြစ်တယ်လို့ဖိလစ်ပိုင်ဘက်ကကြေညာခဲ့ကအမေရိကန်ဂျပန်နဲ့တခြားနိုင်ငံတွေကလည်းစိုးရိမ်ကြောင်းထုတ်ပြောခဲ့ကြပါတယ်ဒီပေါ်တရုတ်သံတမန်တွေဘက်ကလည်းအရင်တုံ့ပြန်ခဲ့ရမှာဒီဝဆန်ဒေသကတရုတ်ရဲ့ရိုးရာယာပိုင်ဆိုင်လာခဲ့မှုဖြစ်တယ်လို့ဆိုထားပေမဲ့အခုနောက်ဆုံးတော့ဖိလစ်ပိုင်ကတရုတ်တန်ယုံအနေနဲ့ထပ်တုံပြန်တာမတွေ့ရသေးပါဘူးဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးချီယိုဒိုရိုလော့ဆင်ကတော့ဥပဒေအရဖိလစ်ပိုင်ရဲ့မိုင်းပေါင်း200ရှိတဲ့တည်တံ့စီးပွားရေးဇုန်ထဲမှာတရုတ်သင်္ဘောတွေကရေထဲထွေးသမျှငါးတွေအကုန်ကိုဖမ်းနေပါတယ်လို့ Twitter Internet ကနေရေးသားခဲ့ပါသေးတယ်ခင်ဗျာ Direct from Washington The Voice
of America The O တဲ့ရင်တွေကိုမှမြတဲ့တင်အောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေဗိုလ်ထုံးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သွားရစီမြခင်ဗျာ။ NLD အစိုးရလက်ထက်ကပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကိုအင်္ဂါနေ့မနေ့စင်နိုင်ခွဲမှာရန်ကုန်မြို့နေအိမ်ကနေအရဝတ်နဲ့စစ်ဖက်ရဲဘက်ယူနီဖောင်းဝတ်ထားသူတွေကခေါ်ဆောင်သွားခဲ့ပါတယ်။လာခေါ်စဉ်ကဖမ်းဝရမ်းတစုံတရာမပါပဲမေးစရာရှိလို့လာခေါ်တာဖြစ်ကြောင်းပြောသွားတယ်လို့မိသားစုနဲ့နှိစက်တဲ့အတန်းဝိုင်းကပြောပါတယ်။မိသားစုကလိုအပ်တဲ့ဆေးဝါးနဲ့၃-၄ရက်စာအဝတ်အစားထည့်ပေးလိုက်တယ်လို့လည်းသိရပါဗျ။အခုအတန်လွင့်ချိန်အထိတော့ပြန်ရောက်မလာသေးဘူးလို့လည်းမိသားစုနဲ့နေဆက်သူတွေကပြောပါတယ်ခင်ဗျာ။တော်ရချင်းတို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ပြပေးသွားပါမယ်ခင်ဗျာ။မန္တလေးတိုင်းဒေသကြီးမြင့်ငယ်မြို့မှာ CDM လုတ်တဲ့မြေထားဌာနကအင်ဂျင်နီယာကိုစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးတာကြောင့်ပြန်လွတ်ပေးဖို့မြို့ကန်တွေကတောင်းဆိုတာကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်6ဦးတည်းမနေသေးဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့ဖမ်းရှိတယ်လို့ဖမ်းဆီးခံရတာတွေလည်းရှိပါတယ်ဒီအကြောင်းမန္တလေးကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
ဝန်ထမ်းအများစုရှိတဲ့မန္တလေးတိုင်းဒေသကြီးမြင့်ငယ်မြို့မှာ CDM လှူရှားမှုတွေပါတဲ့မြေထားအင်ဂျင်နီယာကိုဧပြီလ23ရက်တကြံအကြိုနဲ့ညပိုင်းကလာပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာကြောင့် ပြန်လွတ်ပြီးဖို့မြို့ကန်တွေကသွားရောက်တောင်းဆိုခြင်းစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်တည်ဆုံရတဲ့အခြေအနေကိုမြင့်ငယ်မြို့ကန်တူကအတည်ပြုပြောဆိုပါတယ
်ကျွန်တော်ကတော့အင်ဂျင်နီယာသူကြီးလေးကိုသူကလာဖမ်းခေါ်သွားတာဗျာဖမ်းခေါ်သွားတော့သူကကျွန်တော်တို့ဒီမြင့်ငယ်ရဲစခန်းထဲကိုဝင်သွားတယ်ဝင်သွားတဲ့အချိန်မှာကျွန်တော်တို့ဟိုဟာကိုပြန်လွတ်ပြီးမှတော့ကျွန်တော်ကဒီလေးစုမှာသွားတယ်သွားတော့မှကျွန်တော်တို့လာတာလမ်းတဝက်လောက်ပဲကြည့်တယ်သူကစခန်းထဲကနေကျွန်တော်တို့နည်းနည်းအားဖြည့်တဲ့ကြောင့်မလို့ကျွန်တော်တို့အဲ့မှာနေစာရီမှာကျွန်တော်တို့လည်းတောက်လျှောက်တည်းစဲအဲ့မှာစာရီမှာပြစ်ခဲ့တယ်ပြစ်ခဲ့တော့ကျွန်တော်တို့ကပုံမှန်တော့ရေဘလို့မှနားလည်းကက်လို့မရဘူးလက်စူးလို့မရဘူးတကယ်ကြီးဒါမှကြီးနေမှာမဟုတ်ဘူးဗျာကြီးစစ်တွေနဲ့ဒီဟိုပြစ်ခဲ့ပြစ်တာဗျာတော့လေ6ယောက်ကြာတာ6ယောက်ကြာတော့ဟိုနောက်ကလို့ကွင်းတော်မှာတယောက်ဇန်ကြီးရဲ့ဥယျာဉ်တော်ရဲ့တနုံးရဲ့အောင်မြင်လာရဲ့ဗျအဲ့မှာကြီးရဲ့ကလေးတွေပေါ့ကလေးတွေကဒီပိုင်းလေးပေါ့ဒီဟောဖန်းစီပေါ်တော်လာတာဟွာလောက်ရှိတယ်ဗျကျွန်တော်ညနေကားပေါ်တင်သွားဆိုရင်35အဲ့လို30ကျော်လောက်ပါသွားတယ်ဗျစီရမန်ကကျွန်တော်ကမန်းကြီးပြောရင်တော့ဟွာလောက်ပေါ့5ယောက်လောက်ကတော့ရှိရဲ့ဗျ5ယောက်ဆားပါတော့အဲ့လောက်ပေါ့
အခုလိုမျိုးဧပြီလ13ရက်နေ့ညပိုင်းမှာပြစ်ခတ်မှုတွေပြုလုပ်ပြီးအခြေအနေတည်ငြိမ်သွားပေမဲ့ဒီကနေ့ဧပြီလ14ရက်နေ့လယ်ပိုင်းမှာတော့ထပ်ပြီးတော့ပြစ်ခတ်တဲ့အတွက်လူနှစ်ဦးကြီးစံထိမှန်ထားတာရှိတယ်လို့မြို့ကန်ကပြောပါတယ
်သူတို့က2နာရီလောက်ကဝင်လာတာ2နာရီလောက်မှဝင်လာကျွန်တော်ဖိကမှုရယ်ဘယ်လိုလဲဆိုတော့ကျွန်တော်တို့ဟိုကာရတဲ့ဟာမျိုးတွေရှိရတယ်ကာရတဲ့ဟာမျိုးတွေဆိုတော့စောကြီးကလေးကကာရတာပါစောကြီးကကာရတာဒီတိတ်တွေကာရတာရှိတယ်ရှိတော့ကျတော့ဘယ်လိုပြောမလဲပုဂ္ဂလူသားရောခေါ်လာပြီးတော့မှဒါကြီးမှဖြိုးအဲလာဖြတ်ပြီးတော့သူကဖြတ်တဲ့ပြင်ကိုခဏလို့ကျန်ယူတာလမ်းပြတာမဟုတ်ဘူးကွာပြည့်သွားလိုက်ပြင်းနေအဲ့လိုမျိုးဖြူသွားတာအဲ့လိုပုံစံမျိုးဖြစ်သွားတာအဲ့မှာအကုန်လုံးကရုပ်ရိုးတွေဖြစ်ကုန်တာကြည့်ရတော့လည်းနှယောက်ကြည့်ရတာဟုတ်တယ်ကြားတယ်ဟုတ
်ကြီးစံထိမှန်သူထဲမှာတည်ဆုံးသူရှိတယ်လို့သတင်းရပေမဲ့တီးခြားအတည်ပြုချက်မရသေးပါဘူးမြင့်ငယ်မျိုးဟာမြေထားဝန်ထမ်းတွေအများစုရှိပြီးလက်ရှိအချိန်မှာ CDM လုပ်နေတဲ့ဝန်ထမ်း1600ကျော်ရှိပါတယ်ဒါ့အပြင်စစ်တပ်နဲ့ရဲကပစ်တာကြောင့်လူ80ကျော်သေဆုံးခဲ့တဲ့ဗကူးမြို့မှာတော့ဆန္ဒပြပွဲတွေဆက်ရှိနေပြီးပြစ်ခတ်မှုတွေမရှိတော့ပေမဲ့ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုဖမ်းဆီးတာတွေရှိနေပြီးလမ်းမတွေမှာအသွားအလာချောက်ကပ်နေတယ်လို့မြို့ကန်တူကပြောပါတယ
်။ကိုကအကိုမနေ့ပိုင်းမှာတော့လေဗကူးနောက်ပိုင်းအချင်းမှာတော့ဆန္ဒပြပွဲတွေလောက်တာတော့ရှိတယ်ကို။ပြစ်ခတ်မှုတွေတော့မရှိတော့ဘူးခင်ဗျ။ဒါပေမဲ့ဖမ်းဆီးမှုတွေတော့ရှိတယ်ခင်ဗျ။ဟိုပထမရက်ကဆန္ဒပြပွဲတွေကပါတဲ့လူတွေကိုလိုက်ပြီးတော့ဖမ်းတာတွေလည်းရှိတယ်ခဏနာမည်နဲ့ရုပ်မှာလုံကြုံလေးရှိနေတာရှိတယ်ကိုအဲ့လိုမျိုးဖုံးလေးဖြစ်တာတို့ဟိုအဲ့လိုမျိုးတွေကရှိပါတယ်ကိုပထမရက်ကတည်းကဆိုင်တော့လုံကြုံလေးအင်းအရောနည်းနည်းလေးတော့နည်းသွားတယ်ခဏဒါမှရှိနေတော့မှာကိုကျွန်တော်တို့မြို့ပေါ်မှာတော့ဟိုတကြံလွင်အဲ့တော့တန်းပေါ်မှာတော့လူရတဲ့လုံးဝမရှိဘူးပါဗျာဒါမှဟိုမနက်ပိုင်းလေးတွေမှာတော့အဲ့လိုမျိုးဟိုတပိတ်လေးတွေတော့
စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲပေးမယ်လေမြန်မာနိုင်ငံတော်မှာပုံစံအမျိုးမျိုးနဲ့ဆန္ဒပြတာတွေရှိနေသေးပါပဲနိုင်ငံတော်စစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာကြောင့်သေဆုံးသူ920ကျော်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက3050ကျော်ပြီလို့နိုင်ငံရေးအကြံအစည်များကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုချောချောတင်းတင်းပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းတကြံပွဲမစင်နွဲပဲတပိတ်မောက်ကြတဲ့အခြေအနေတွေကိုလည်းတင်ပြပေးပါအောင်မယ်ဒီကနေ့ဟာမဟာတကြံအကြနေဖြစ်ပေမဲ့တကြံအငွေ့အသက်တွေပျောက်ခွင်းနေပြီးထူးခြားညင်သက်တဲ့တကြံဒုတိယနေ့ဖြစ်နေပါတယ်ပုံမှန်ရေကစားမတ်တပ်တွေတကြံပွဲတော်အခမ်းအနားတွေလည်းဘာမှမရှိပါဘူးဆရာနာတိတ်နာကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြလူလူဟာသွေးမတိတ်တပိတ်ကိုစင်နွဲနေကြပြီးအာဏာရှင်ကိုတော်လှန်နေကြတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပေးပါမယ်
အာဏာရှင်စနစ်ကြဆုံရေးအတွက်ဆန္ဒပြကြတဲ့လူလူဟာဒီနှစ်တကြံကာလကိုပျော်စရာတကြံမဟုတ်တဲ့တော်လန်တကြံဖြစ်ဆင်နွှဲနေကြပါတယ်။မနေ့တကြံအကြိုနေ့တုန်းကဆရာနာသိမ့်မှုကိုစန့်ကျင်တဲ့အနေနဲ့ဆေးအနီရောင်တုတ်ထားတဲ့အတာအိုးမှာပန်းထိုးပြီးတော့အတာအိုးတပိတ်ပြုလုပ်ခဲ့ကြတာပါ။ဒီကနေ့တကြံအကြနေမှာတော့ຫນွေဦးတော်လန်ရေးမှာစေအုပ်ချုပ်ရေးကောင်စီလက်အောက်ခံလက်နက်ကင်တပ်ဖွဲ့တွေရဲ့အကြမ်းဖက်မှုကြောင့်ကြာဆုံးခဲ့ရသူတွေကိုအောက်မေ့တတတဲ့အနေနဲ့အနီရောင်ဆေးတွေကိုပတ်ဖြန်းပြီးသွေးမတိတ်တပိတ်အဖြစ်တော်လန်တကြံကိုဆင်နွှဲခဲ့ကြပါတယ်။မနေ့ကပောက်ကွဲမှုဖြစ်စဉ်တချို့ရှိခဲ့တဲ့ရန်ကုန်မြို့မှာတော့ဒီကနေ့လမ်းမတွေပေါ်ထွက်လာတဲ့ရင်တွေကိုတားဆီးပြီးရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်။ဒီလိုသွာလာနေတဲ့ရင်တွေကိုစစ်ဆေးတာနဲ့မနေ့ပိုင်းကလေးကနေရာအနှံ့မှာ လက်နက်ကင်အင်အားပြသွားလာနေကြလို့ရန်ကုန်မှာလည်းသွေးမတိတ်ဆေးတပိတ်ဆန္ဒပြမှုတွေရှိပေမဲ့ဒီကနေ့ကတော့အတန်တိတ်တပိတ်ဖြစ်နေတယ်လို့အင်ဂျင်နီယာတပိတ်စေချောင်းမှာပါဝင်သူတဦးက VOA ကိုပြောပြပါတယ်
။တပိတ်ကလွတ်တော်လွတ်နေကြတယ်ပေါ့။ဒါပေမဲ့မနည်းရတော့အတားတပိတ်ကတော့နည်းနည်းလေးဟိုအပူများတယ်ပေါ့။ဒီနေ့ကတော့နည်းနည်းလေးဆန်းတဲ့သဘောမျိုးလို့ပြောချင်တယ်။ဒီနေ့ကကျွန်တော်ကြည့်လာတော့သွေးမတိတ်ဆေးကလေးတို့ကတီးတီးချာချာပြန်လောက်ကြတယ်ပြောတယ်။ဒီကဒီနေ့ကပူဆိုးကဒီနေ့တော်တော်ကြီးလိုက်ဆွနေတယ်ပြောတာ။အဲ့ဒီတော့ဒီမထွက်ရေအကုန်ဆော့တာနဲ့အဲ့မှာကျွန်တော်ရှိမှမြင်နေရအကုန်လုံးကမဆိုင်ကျဲအဲ့ဒီကစပိတ်နေရတာအကုန်ဖြစ်တယ်။ဒါတော့ကျွန်တော်တို့ကကျွန်တော်ရေကျွန်တော်တို့ကနည်းနည်းလေး plan လေးတစ်ခုရှိနေတယ်။ကျွန်တော်ဒီဘက်က demonstration နဲ့လုပ်တဲ့ဘက်ရယ်လုပ်နေတယ်လို့တစ်ခါမှလည်းကျွန်တော်တို့က demonstration ကစတော့မှာဘူးလားလို့ပြောတယ်။ကျွန်တော်လည်းပြင်ဆင်ရမယ့်အပိုင်းလေးလည်းရှိနေကြတယ်ပါတာပေါ့
။ဆန္ဒပြလူလူအားကောင်းတဲ့ပင်မတပိတ်တွေခြစ်တက်မြဲမန္တလေးနဲ့မုံရွာမြို့တို့အပြင်နေပြည်တော်ကောင်စီမှလည်းဆေးတပိတ်နဲ့အတူလူလူချီတက်တပိတ်တွေကိုတကြံအကြနေမှာတော်လန်တကြံအဖြစ်နဲ့ဆင်နွှဲခဲ့ကြပါတယ်။တနင်္လာရီတိုင်းဒဝဲမြို့မှလည်းဒီကနေ့တကြံအကြနေမှာတော်လန်တကြံအဖြစ်နဲ့သွေးမတိတ်ဆေးတပိတ်ကိုဆင်နွှဲခဲ့ကြပါတယ်။မြို့ဝင်ဆိုင်းဘုတ်တွေနဲ့လမ်းမတွေပေါ်မှာဆေးနီတွေပတ်ပြီးတပိတ်ကိုဆင်နွှဲခဲ့ကြတာပါ။ဒီကနေ့တပိတ်မှာအင်အားတရာကျော်ပါဝင်ပြီးမနက်ပိုင်းမှာတစ်ချိန်ညနေပိုင်းမှာတစ်ချိန်တပိတ်ကိုဆင်နွှဲခဲ့ကြသလိုဆရာနာသိမ့်မှုနဲ့ပတ်သက်ပြီးဟောပြောမှုတွေလုပ်ခဲ့ကြပါတယ်။ဒီကနေ့ဒဝဲတပိတ်စေချောင်းမှာပါဝင်တဲ့လူငယ်တဦးကအကြနေ့မှာတော်လန်တကြံအောင်အောင်မြင်မြင်ဆင်နွှဲနိုင်ခဲ့တယ်လို့ပြောပါတယ်
။မြို့နယ်ပတ်သက်တဲ့အခြေခံနေရာတွေမြို့ဝင်ဝင်ဆိုင်းဘုတ်တွေအမှဆေးနေနေချဲ့တာအဲဒီတပိတ်လုပ်ကြတာပေါ့နော်။ပြီးတော့လမ်းမတွေပေါ်မှာတပိတ်ဖြစ်တဲ့လမ်းမတွေပေါ်မှာဒီတော့ပြောပြရတဲ့ကြံမဟုတ်တော့ဒီတော့လမ်းပြန်ဆိုတဲ့ဟာမျိုးတွေဒီအနာဘိမှုတွေဖြစ်နေတဲ့ဖြစ်နေတဲ့ဟာတွေအဲ့ဒါရှင်းနေလို့ယူရတယ်ပြီးတော့ဒီဓာတ်တိုင်တွေပြီးတော့ဒီလူစီကားတွေဈေးကအုံနိုင်ရမှာပါရှင်းနေတဲ့အတွေ့အကြုံရှိဆက်ရဲ့ကြည့်ကြောင်မျိုးမရှိဘူးတို့ကားတွေပါလေပျောက်ကြားဆိုတော့တို့ကလည်းဒီနေရာမှာဆန္ဒပြနေတယ်ဘယ်လိုပြနေလဲဆိုတဲ့ဟာမျိုးကတော့ဒီအခြေအနေမပြိုင်ဘူးပေါ့မဆာနဲ့ဆက်ဖို့နောက်ပိုင်းကနေစပြီးတော့ဒီဖိတ်တိတ်တွေ့တာမျိုးတွေလဲသွားပြီပုံမှန်တိုင်းဆက်ဆင်ပြီးပြင်းနဲ့လူစုခွဲလိုက်နိုင်တယ်လူစုခွဲပြီးတော့မှပဲဒီကားတွေပါလေရောက်လာတာမျိုးတွေရှိတယ
်ဆေးအုပ်ချုပ်ရေးကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်တေဆုံးမှုတွေရှိခဲ့တဲ့သခိုင်းတိုင်းကလေးမျိုးမှလည်းလူလူလမ်းလျှောက်တပိတ်နဲ့အတူသွေးမတိတ်တပိတ်ကိုတကြံအကြနေမှာတော်လန်တကြံအဖြစ်ဆင်နွှဲခဲ့ကြပါတယ
်ကလေးမျိုးမှတော့ဒီနေ့မနေ့ကကိုးနေမှတရားနဲ့စားပြောဒီသွေးမတိတ်တပိတ်ပေါ့ဆေးတပိတ်ဆင်းပါလေဗျအခုလက်ရှိတကြံနဲ့ဒီနည်းရှိပေါ့မှရေဟောတကြံကလည်းနည်းကျွန်တော်တကြံပွဲမဆင်းမပါဘူးအခုသွေးမတိတ်တကြံတပိတ်ပေါ့နော်တကြံတော့မဟုတ်ဘူးအဲ့တော့ကျွန်တော်ဒီပုံမှန်လမ်းလျှောက်တပိတ်မှာပဲလူလူလမ်းလျှောက်တပိတ်မှာပဲကျွန်တော်တခါတွဲပြီးချင်ပါလေဗျ။အော်လုံးလုံးရတော့မှအဆင်မပြေဘူးကျွန်တော်ပုံမှန်ပြောင်းမှလုပ်ပြရဗျ။ဟိုနေရာတွေပြောင်းအဲ့လိုမျိုးပေါ့။ဟိုဆူရတွေပြောင်းနေရာတွေပြောင်းမှလုပ်ပြရဗျ
။ပြောစရာတကြံမဟုတ်တဲ့တော်လန်တကြံအတွက်အကြိုနေ့မှာအတာအိုးတပိတ်အကြနေ့မှာသွေးမတိတ်တပိတ်အကြက်နေ့မှာရင်တပိတ်နဲ့အတက်နေ့မှာတော့ဝမ်းနေခြင်းတပိတ်နောက်နှစ်ဆန်းတရက်နေ့မှာတော့ဆူတောင်းတပိတ်အဖြစ်နဲ့ဆင်နွှဲကြဖို့ဆန္ဒပြတပိတ်တွေကိုဥဆောင်သူလူငယ်တွေကတိုက်တွန်းထားပါတယ်။ဒီကနေ့တကြံအကြနေကိုတော့သွေးမတိတ်တပိတ်အဖြစ်နဲ့လမ်းပေါ်မှာထွက်ပြီးအာနာရှင်တော်လန်ရေးလမ်းလျှောက်ချီတက်တပိတ်အဖြစ်တကြံအချိန်မှာဇဒုဒီတာကျွေးလေရှိတဲ့ရာသီစာမုံလုံးရေဘော်ကိုလက်သုံးချောင်းထောင်အသွင်ပြောင်းပြီးမုံလုံးရေဘော်တပိတ်တွေကိုလည်းမြို့တော်တော်များများမှာပြုလုပ်ခဲ့ကြပါတယ်ရှင်
။မဆုမုံတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့တိုင်းနာဒေတာတွေကတကြံအချိန်တွေကိုလည်းပြောပြပေးကြပါတယ်။ရိုးရာတကြံအကြံနေဖြစ်တဲ့ April 14ရက်ဒီကနေ့မှာပြည်내တော်တော်များများမှာလည်းရေကစားပျော်ပါတာမရှိသလောက်ပါပဲ။ဒါပေမဲ့စီရေပတိပခဖြစ်ခဲ့တဲ့ဒေသတချို့မှာတော့အရင်နှစ်တွေကတကြံပွဲမဆင်နွှဲနိုင်ခဲ့ပဲဒီနှစ်မှာတကြံပွဲဆင်နွှဲကြတာရှိပါတယ်။အပြည့်စုံကို View မြန်မာပိုင်းသတင်းတောင်နိုင်ကွင်အင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ရိုးရာတကြံစီကားစွာကျင်းပခဲ့တဲ့မွန်ပြည်နယ်မှာတော့ဒီနှစ်မှာမကျင်းပဘူးလို့မော်လမြိုင်ဒေသခံတို့ကပြောပါတယ်။
ဝမ်းမြောက်ခြင်းနဲ့ငြိမ်သက်ဘာမှတမ်းမရှိဘူးလမ်းမကြီးနဲ့ချင်းပတ်တာကလည်းဘာမှမတတ်ပါဘူးမရှိဘူးကျွန်မရောမှာတော့အဲ့ဒီဖျားကြီးဝေးနေမှာတော့ကထုံနေကြတယ်ဟုတ်ဆုံးနေပါနေတော့အော်ရေးဒီပါရင်လည်းလုပ်နေကြတယ်မန္တတိကြီးရမဟုတ်ဘူးပေါ့
ဒါပြင်စကြံဂျူနေကစပြီးရွာစင်လက်ဖျားပွဲတော့ကျင်းပလိမ့်ရှိတဲ့ဘလူးကျွန်းလို့ခေါ်တဲ့ချောင်းဆုံမြို့နယ်မှာဒီနှစ်အဖြစ်တဘောလောက်ပဲလုပ်တယ်လို့သူကပြောပါတယ်
ဒီလူကြုံပွဲတော်မှာကျွန်တော်ဒီနေ့ဟိုသွားတော့ဒီနေ့နှစ်မောင်ဖျားပွဲ တော့အဲ့လေးရတော့ပဲအခါနဲ့တွေ့တယ်။ချားအဲ့ဒီကတော့ကိုယ်ဟာနဲ့ကိုယ်နဲ့ပဲဘောမျိုးကိုပြနေတာရုပ်ဝဲအဲ့ဒါလည်းမရှိဘူး။ဒီနေ့ကျတော့ကိုပြီးဆိုတဲ့ချင်းလေးကလည်းမပြီးဆုံးသေးဘူး။ဒီအနာတိတ်နေသေးချာတာညမျိုးထပ်ဖြစ်လာတဲ့ခါကျတော့ရရမှာကတော့ဟောလာဟာလာတွေနဲ့ကြောက်လာပြီးတော့ချုပ်အိမ်ကရိုးရမပြေလောက်တဲ့ခါပြီးတော့ချုပ်အိမ်တွေကတော့အဲ့မခံနိုင်ရှိတယ်။
ဘလူးဂျွန်ဖျားပွဲတော်မှာတကြံကြိုနေ့ကစပြီးရွာတွေမှာအလှကျပွဲတော်ကျင်းပပြီးအယုတ်လမြတ်မရွေးကျွေးမွေးအဲ့ခါနဲ့တလေဟာသင်ရှားသလိုညနေရွေးအဲ့တဲ့တွင်နဲ့စီကန်းနေပေမဲ့ဒီနေ့မှာတော့၆ကနေတယ်လို့ဆိုပါတယ်ကရင်ပြည်နယ်ဖာမြို့မှာလည်းဒီနေ့တကြံပွဲကျင်းပတာမရှိဘူးလို့ဖာမြို့ခံသူကပြောပါတယ်ဖာမြို့တဲမှာရွေးရတကြံကမြို့နာလေးနားမှာတော့ကလေးတွေလောက်ပဲရှိတော့၆ကတာထက်မရှိသလော
ညို့မှာတော့အသာတကြံမန္တမရှိဘူးလို့ဒေတာခန်ဒူးကဆိုပါတယ
်မန္တတော့မရှိဘူးတော့မကြီးရီကစားနေရတော့ရှိဘူးဦးနာနဲ့နဲ့တင်တာနဲ့ပေါ့
အလားတူစေအာနာရှင်စန့်ကျင်ရေးအပြင်းနာဆန္ဒပြတပိတ်မောက်ခဲ့တဲ့မူစင်မြို့မှာတကြံပွဲမကျင်းပတဲ့အကြောင်းကိုတော့မူစင်မြို့ခန့်ဦးအောင်ဝင်းကပြောပါတယ်
အဘမရှိရအပက်တာကိုဒီလူလူအနေနဲ့အင်းဝါပါတရှိမှာတခုရဲ့ပြန်မန္တနဲ့မဟုတ်ဘူးကိုကြိုင်ပုံးချပြီးပြန်တယ်ကြည့်ရသူတို့ဝန်တန်းပိုင်းတွေရတယ်တစ်ယောက်နဲ့ယောက်ပါပဲအဲကျွန်တော်တို့အခုကကတကယ်တော့မကစားဘူးဆိုပြီးတော့တပိတ်လုပ်နေကြတာဟုတ်အဲ့ဒါကိုကျွန်တော်မပြရနဲ့နိုင်လို့ကြည့်
ဒါပေမဲ့မြန်မာစစ်သားနဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့ချင်းမြင့်နယ်ပလဝမြို့နယ်မှာတော့အခုနှစ်တကြံပွဲကျင်းပနေတယ်လို့မြို့ခံတူကဆိုပါတယ်ရှင်
းရမဲ့တုံးမဲ့တော့ရှင်းဒီကောင်ရဆက်တိုင်းရှိတာပေါ့အရင်ကကစားဖြစ်တယ်နှစ်တက်ပြေတာပေါ့အရင်ကဆိုလို့ရှိရင်ရှားဘူးလေမြင်တ
ဲ့အလားတူပဲရခိုင်ပြည်နယ်တွင်ရိုးရတကြံပွဲကျင်းပနေတဲ့အခြေအနေကိုဒေတာခန်တူကအခုလိုပြောပါတယ
်ကံတွေကတော့လောလောဆယ်ဘုံမန်းနဲ့ဒီလိုပလီတော်လဲဆင်းရုံချင်းမှာတခုလိုကားတာရှိတယ်တခြားဒီမန်းတဲ့တခြားကတော့မရှိဘူးဒါပေမဲ့ကလေးတွေကတော့ရက်ွက်လိုက်ကိုင်းချင်းကိုဖလုံးကြတဲ့ဟာမျိုးတော့ရှိတာပေါ့ပလီမှာကတော့တော်တော်စီတယ်လို့ပြောရမှာပေါ့ငါပလီကတော့ဒီနေ့ထဲမှာဆိုတော့လေ
ရခိုင်ပြည်နယ်မြို့တော်စစ်တွေမြို့ထဲမှာလဲရွေးရတကြံအနေနဲ့ထိမ့်ထိမ့်ထိမ့်ထိမ့်လှုပ်ဆောင်နေတယ်လို့ဆိုပါတယ
်စစ်တွေမှာကတော့ဗျာရည်သက်ပေးရင်တော့ရတယ်လို့ရှိတာပေါ့နေပါပြပကတီးတော့ပြီအဲ့ဒါတော့တော့ရှိတာပေါ့မြို့တွေမှာကဒီပြဿနာတွေအများကြီးဖြစ်နေတယ်ဟိုစန်တော့ကြားမှုတွေပါညာပြေခံရမှုတွေရှိတယ်ဆိုတော့ရခိုင်မှာလည်းအဲ့ဒါကိုရှင်းကြတဲ့အနေနဲ့နင်းနေထိမ့်ထိမ့်ထိမ့်ထိမ့်ကြားကြတဲ့ရှင်းနေလေးရှိပါရဲ့
တနိုင်ငံလုံးအတိုင်းအတာနဲ့စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်မမှုတွေမှာနတ်ဆက်ကစစ်ကောင်စီတပ်ဖွဲ့တွေကနေအကြမ်းဖက်ပြေကပ်မှုကြောင့်တေဆုံတန်ရာရတဲ့ဖြစ်စဉ်တွေကိုဝန်းနေတဲ့ထိမ့်မတ်နဲ့ရိုးရတကြံပွဲနဲ့ပျော်ပွဲရှင်ပွဲတွေမလုပ်ကြဖို့ဆန္ဒပြသူတွေကတိုက်တွန်းနေကြတာပါဆန္ဒပြသူတွေကတော့တကြံအကျိုးနေ့ကိုအသာဦးတပိတ်အကြမ်းနေ့ကိုတွေးမသိတပိတ်အကြမ်းနေ့ကိုကားတပိတ်အသက်နှစ်ကိုဝန်းနေချင်းတပိတ်နဲ့နှစ်ဆန်းတရားနှစ်ကိုတော့ဆူတောင်းတပိတ်ဆင်နွှဲသွားကြမယ်လို့ကြေညာထားပါတယ်ခင်ဗျာ
။နေကုန်းအေးသတင်းပေးပို့ခဲ့တာပါခင်ဗျာ။ဒီကြားနဲ့ဆိုင်တဲ့သတင်းတွေအပြီးမှာတော့တိုက်ပွဲသတင်းဘက်ကိုဆက်ချင်ပါတယ်။ကချင်ပြည်နယ်ကချင်ပြည်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်ဇာအနီကအလောဘွန်းတပ်စခန်းမှာဒီနေ့မနေ့အထိတိုက်ပွဲတွေဆက်ဖြစ်နေသလိုစီးရဲရတင်းမာနေဆဲဖြစ်ပြီးကချင်ပြည်နယ်ဖားကန့်တနိုင်းမြို့နယ်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းမြူဆယ်မြို့နယ်တွေဘက်မှာလည်းတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းကပြောပြပေးပါမယ်ခင်ဗျ
။ကချင်ပြည်နယ်ဗမော်မြို့နယ်အတွင်းကစီးရဲရအချက်အချာကြတဲ့အလောဘွန်းတပ်စခန်းကိုမတ်လ25ရက်နေ့မှာ KIA ကသိမ်းယူလိုက်ပြီးတဲ့နောက်ဒီလ17ရက်နေ့မှာတပ်မတော်ကပြန်လည်ထိုးစစ်ဆင်ခဲ့သလို12ရက်နေ့မှာတော့ဂျက်တိုက်လီရင်တွေနဲ့ပါအချိန်ချင်းတိုက်ခိုက်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီတိုက်ပွဲဟာဒီနေ့မနက်ပိုင်းအထိဆက်လက်ဖြစ်ပွားနေသလိုတိုက်ပွဲတွေထပ်မံပြင်းထန်လာမယ့်အခြေအနေရှိတဲ့အကြောင်း KIA ရဲ့ပြောခွင့်ဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ဒီလက်ဆောင်ဌာနချုပ်ပတ်ဝန်းကျင်ရဲ့အခြေအနေကိုပြောမယ်ဆိုလို့ရှိရင်တော့အခုဒီတစ်ပတ်တိုက်ပွဲဖြစ်နေတဲ့ဒီအလို့ပုံမှာတော့မင်းညပြည်သူ့နဲ့ဒီပတဲ့မိုးလေးနဲ့အထိတော့တိုက်ပွဲရှိပါတယ်ဒီအလို့ပုံကြီးဆက်မှာလဲမွန်ဒီနေ့နောက်ပိုင်းတော့နော်မြန်မာပိုင်းကတော့ဂရင်းကြားရတေးပါဘူးဒီကျွန်တော်တို့အလို့ပုံဝန်ကြီးရဲ့သစ်စင်ရေးတွေကပြီးမှနေတဲ့အခါဖြစ်ပါတယ်အခုအလို့ပုံထဲမှာပစ်လာတဲ့ပစ်ကောင်စီရဲ့တတ်မတော်ဒီလဲတချို့ရှိသေးပါလားဒါအလုံးဆင်းသွားတာမရှိသေးပါဘူးနောက်တစ်မဲ့ပြန်ထပ်တိုးဖို့ဂရင်းတွေကျွန်တော်တို့ကြားပါတယ်ဒါကြောင့်အလုံးကကျွန်တော်တို့ဂရင်းရဲ့နေထားတဲ့ဆော့နေတဲ့ခြေကလာဖြစ်ပါတယ်
ဒီလိုစီရဲတင်းမာနေချိန်မှာ KIA ဌာနချုပ်လိုင်ဇာဘတ်ကိုလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့အခုလိုဆက်ပြောပါတယ
်။အဲတပ်မတော်ပြီးတော့လက်နက်ကြီးတွေနဲ့ပြစ်ပမာရန်ချတာတော့ရှိပါတယ်။ 你平常呢，出点呢，他老了，我们细节搞过。包括平常我零零几年呢，别打扰，可能啊，打扰的被抓在外嘛，别在零零几几年的家打扰细吧的。
怕跟牛奶奶嘛嘞，听你们呢，大伯批报给来喽，怕跟李大跟第二个表白嘞。
哎，那咱家在外嘛，记得嘞，我们嘛干么子，让你弄爱家嘛。现在一呢，现在一新阿妹老婆，那都话是干么呢？都话家嘛，你了我。哎，他叫就侬说阿丹家呀，咚咚咚的，人那几，比如话人那年阿丹娘家嘞，他那这么多别个，哎，要东西交到都多嘛，小五家都交嘞，哎，哎那叫么，还不会批打嘞路，阿都没有阿丹家嘞。
因为你讲咯，怕跟苗文也得配云南股，给阿一个蛮快打开开了西的路，但那苗呢，蛋糕原本嘛嘞，实在也头半夜云南股，你就偏西个嘞，将李大跟李家表白嘞，因为你娘家嘞，身边呢，没些苗呢。比方说，蓝马吉伯嘎，某宝强的啦，他拉上龙九一大块肉，给阿一个打开灯油浆，他脸里脱包那边买，某些地大干的乌嘎肉，他拉灯油啦么加地阿浆呢，大伯皮薄啦的加地阿浆，苦了表白嘞。
什么的呀？这啥好啊？我还为某宝强吃的，那么皮肉也那块吃的，俺们大伯皮的打到家了不是？还某宝强看你的那几皮的，是的，拿来家了不？
地的人呢，不得了个咯，伯母鸡脑部个，而且的人呢，得了啥么事情不要话嘞？
他讲的嘛嘞，再不你那地皮得出来的人也话嘞，咱们而且人家我们家的也话不，然后下面不嘛嘞，西边路路标价的，这家你啊嘞，到底越南你爹让不家爹话我跟你讲，这种家的还老是西边的，啊，今天再不去嘞。
咱们老板讲了，提了十多元的。门内姑娘叫嘛，怕跟牛奶转，龙中一上院里的不帮着配合，一面大爷也是难受嘛。给阿一个 remote 买呢，跑快带开开呗。人那眼里呢，别开开张，地带开木匠，银包把嘞带配稳礼物呢。一旦阿五提开开张，得连头边他呗买。得查个钱币呢，转带包里呢，不得了头边那让么细胞。第拉三年眼里嘛，门边呢再头牛个，跟木匠也是看过，阿米其实在人那看东在老个。但那一家老幺别开开张嘞，也得破一百个，提个单呀，也让没睡觉嘞。咱们老家为五十九用 ，Internet 上面那嘛，昨天突变他玩嘞，看没？
过年年电表别开吧，看没？过十二天那个别个，如果过木昨天的不过来，电表别进嘛嘞。如果过看嘞，你妈冻着脚哈，天冷你妈内热，干起那玻璃皮的嘞嘛，一比拉三年嘞，十多年的这个潘西看个家吧嘞。第昨天我了 ，view 你妈玩昨天的，买一买个表别嘛吧，看没？
ကချနာပူရီပီနယ်ဘန်ကောက်မြို့နယ်ကျေးရွာအုပ်စု14အနီးကရာဘာတက်တော်အနီးမှာလူကုန်ကူးသူတွေလာခေါ်မှာကိုစောင့်နေတဲ့မြန်မာနိုင်ငံသား15ယောက်ကိုအမှတ်105နေကြားဆောင်တပ်ကဧပြီလ13ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဖမ်းမိသူတွေကိုစစ်ဆေးချက်အရထိုင်းနိုင်ငံမှာအလုရဖို့အတွက်တဝယ်ကနေ3ရက်ခရီးကိုခြေချင်းလျှောက်လာခဲ့ရတဲ့သူတွေဖြစ်ကြောင်းထိုင်းနေကြားဆောင်တပ်ကပြောပါတယ်။ကချနာပူရီပီနယ်ထောင်ဖွာပေါ်နေရာမှာတော့မြန်မာတွေကိုတင်ဆောင်လာပြီးရဲကင်းကနေဖျက်မှန်းဖို့ကြိုးစားခဲ့တာကြောင့်ဧပြီလ12ရက်နေ့ကလူကုန်ကူးသူနဲ့မြန်မာအုပ်စုတွေဖမ်းမိခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက် FPT အဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ်
။73ရောက်လေးခုနပြောတဲ့အဲဒီခေါင်းပါပုံမှာပေါ့ဖမ်းမိလိုက်တာပေါ့အဲဒီဒီမှာသူတို့ရဲ့အနေနဲ့စူးစမ်းထားမျိုးသွားမှာသွားဖို့အတွက်ကိုအဲဒီထလာရင်နောက်ကလေးလည်းပါတယ်ကြာကလေးအဲဒီမှာ3ရောက်လာမသိပါသေးတယ
်။ပြောရမယ်ဆိုလို့ရှိရင်ရဲကင်းကနေပြီးတော့သူတို့တားတဲ့အချိန်မှာလေအဲဒီသာသမာမောင်းထွက်ပြေးတာပေါ့ထွက်ပြေးတဲ့ဒီမှာအဲဒီလိုက်ခံလို့မိရလေ။ကာသမားလည်းဟိုဟာပဲလို့ပြောတယ်။တပမာနိုင်ငံသားလေဒီမှာဒီသားပဲစံခလာဘူရီရလို့ပြောတယ်။အဲထောင်ဖားဘုံအပိုင်ထဲမှာမိတာပေါ့။ကတူပရမတားတာပေါ့။တားတဲ့အချိန်မှာသူလည်းမဖြစ်ဘူးလေ။သူကဟိုမရသေးဘူးပေါ့ဗျာ။ဖတ်ပြီးတာပေါ့နော်။ဖတ်ပြီးလို့အဲ့ဒါရဲရနေပြီးတော့လိုက်ခံလို့မိရ
။အခုဆိုရင်နေဆက်ဝင်ပေါက်ထွက်ပေါက်လွယ်ကူနေတဲ့ထိုင်းတောင်ပိုင်းလမ်းတွေကနေမြန်မာတွေအများဆုံးခိုးဝင်လာနေတာပါ။လူကုန်ကူးသူတွေဟာလည်းကချနပူရီပီနယ်ရဲ့နေဆက်လမ်းကနေမြန်မာနိုင်ငံသားတွေကိုအစုအဝေးလိုက်တည်ဆောင်လာတယ်လို့လည်းပြောပြပါဗျ။ဟ
ောပြောရမယ်ဆိုလို့ချင်းအဲ့ဒါဒီနေဆက်ကဟိုပြင်နေတာဟိုဒီတဲလို့ခေါ်မယ်။လမ်းလေးပဲကြားတာလေလမ်းလေးဆိုတာဒီပြောရမယ်ဆိုလမ်းလေးတင်းတင်းလေးပဲကြားအဲ့ဒီဘက်ချမ်းဆိုရင်ထိုင်ဟိုဘက်ချမ်းမှာအဲ့လိုဖြစ်နေတာလေအဲ့ဒါလွယ်လေနောက်ပြီးတော့တောဟိုဟာတစ်ဆက်အဆက်ကလည်းခြေကြီးပဲလေအဲ့တော့အဲ့ဒါကြောင့်မို့အဲ့ဒီကြားသုံးလို့ဆိုလို့ချင်းအဲ့ဒီကျွန်တော်တို့တော်ပဲခြံရှိတဲ့ဘက်ကနေဆိုလို့ရှိရင်သူခိုးပြီးဝင်လာမယ်ဆိုဝင်လို့ရတယ်။အဲလိုဝင်လာပြီးတော့မှအဲ့ဒီ
ပြီးကြတဲ့ရက်ကပဲထိုင်မြန်မာနယ်ဆက်ကကနာပူရီမှာမြန်မာနိုင်ငံသားတရာလောက်ဖမ်းမိခဲ့ပြီးဒါဟာနောက်ဆက်တွဲဖမ်းမိခဲ့တာဖြစ်ပါတယ်လက်ရှိမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုတ်ကအစီအမံပြေကြသူတွေဟာ
အလုတ်ကအခွင့်အလမ်းတွေရှာဖွေဖို့အတွက်လူမောင်ခိုသမားတွေကနေတဆင့်အင်ဂျင်နီယာချင်းထိုင်းနိုင်ငံတွေကိုအစုဝေးတွေနဲ့ကိုဝင်လာနေကြတာဖြစ်ပါတယ်ရှင်။မအေးအေးမှာသတင်းပေးပို့ခဲ့တာပါခင်ဗျာ။ကိုဆက်ပြီးတော့စီဒီယံလှုပ်ရှားမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြပေးကြပါမယ်။ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကဆတင်ခဲ့တဲ့ဝန်ထမ်းတွေရ 19 ကာယောဂါကြောင့်ထိခိုက်နစ်နာနေတဲ့မြမကျမ်းမာရေးဆောင်ရှောက်မှုစနစ်ကြီးတစ်ခုလုံးဆီယနာသိမှုကြောင့်ပြန်ပြည့်နှလန်းထူလာနိုင်ခြင်းရှိပါမလားလုံခြုံရေးအခြေအနေကြောင့်အမည်မဖော်လိုတဲ့ CDM ပါဝင်နေသူဆရာဝန်တူဦးကိုမန်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ရပောင်း90ကျော်ကြာမြင့်လာပြီဖြစ်တဲ့ CDM အာနာဖီဆန်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့ CRPH ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီရဲ့သုံးသပ်ချက်အဖြစ် VOA ကလက်ခံရရှိတဲ့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့အသံဖိုင်မှာသူကအခုလိုပြောသွားပါတယ
်ကျွန်တော်တို့ရဲ့ CDM ကအောင်မြင်မိမဲ့လေနောက်တက်တန်းထပ်လှမ်းနေကြတယ်เนาะနောက်တက်တန်းလှမ်းနေကြတယ်ရရအပေသွားလဲဆိုရန်နေရောင်းလောကရက်ဆိုင်ပြဖို့အတွက်ကျွန်တော်တို့လုပ်ရတယ်ဒါကြောင့်ဘန်နီရောဘာရီရောအကုန်ပိတ်အောင်လုပ်ရတယ်တကယ်တော့ပထမတစ်ဆင့်တော့ကျွန်တော်အဲ့လောက်မဟုတ်ဘူးကျွန်တော်နောက်တစ်ခါကျတော့အကုန်လုံးပိတ်အောင်လုပ်ပြီးရန်နေရောင်းလောကရက်အောင်လုပ်တဲ့အဆင့်ကိုရောက်သွားတယ်ဆိုတော့ဒါဆိုရင် impact ကရှိတယ်ဆိုတော့ကျွန်တော်သိတယ်ဒီသူလူလူအပေါ်မှာရှိမယ်ဆိုတာလည်းသိတယ်နောက်စေကူတမှုနဲ့ပတ်သက်ကျွန်တော်တို့ဒီလိုမျိုးစေစေမကူအောင်ဖြစ်မယ်အဲ့ဒါကြောင့်ကျွန်တော်တို့လူတွေစီယုံနေစီကန်နေဟိုလိုအခမဲ့စီယုံစီကန်နေနဲ့ private စီယုံနေစီကန်နေကို discount ပေးမှုတွေပြောပြီးကျွန်တော်တို့ set လုပ်ခဲ့ကြရတယ် GP တွေကိုကိုကိုတိုင်းလည်းစီကန်နေအပြင်မှာဖွင့်ပြီးလုပ်ခဲ့ကြတယ်ဒါပေမဲ့အဲ့ဖွင့်ခဲ့တဲ့စီကန်နေကိုသူတို့လာသိမ်းနေဖမ်းနေနောက်ရန်ကုန်စီယုံကြီးတို့ဘာလို့မှကျွန်တော်တို့တနက်ပြစ်တဲ့အခါပြန်ဖွင့်နေဖွင့်ပြီးကျွန်တော်တို့လုပ်တဲ့ဟာတွေကိုလာပြီးရဲ့ကျွန်တော်တို့ဟာ total CDM ဖြစ်အောင်လုပ်နိုင်တယ်ရန်တရားကိုရအောင်လုပ်နိုင်တယ် credit စစ်အာနာရှင်ဟာကျန်ရအောင်ပြန်ပြီးတော့ run လုပ်လို့မရသေးဘူးပုံမှန်သူတို့ဘာပဲနေရာမှာမှမဖြစ်သေးဘူးအဲ့လောက်အထိအောင်ကျွန်တော်တို့လှုပ်ထားနိုင်တယ်ကျန်းမာရေးနဲ့အားစားဝင်ကြီးဌာနဆိုရင်ဘယ်နေရာမှာမှဘာမှအလုပ်လို့မရအောင်ကျွန်တော်လှုပ်ထားနိုင်တယ
်ဒေါက်တာဇော်ဝေဆိုးပြောသွားတဲ့အထဲမှာဆေးရုံတွေအပါအဝင်စစ်ကောင်စီရန်တရားတစ်ခုလုံးပုံမှန်ပြန်ပြီးလဲပတ်နိုင်တဲ့အခြေအနေမရှိသေးဘူးဆိုတဲ့အချက်နဲ့ပတ်သက်လို့လက်ရှိ CDM လှုပ်ရှားမှုမှာပါဝင်နေတဲ့အမည်မဖော်လိုတဲ့ဆရာဝန်တဦးကို VOA ကဆက်သွယ်ပြီးရှေ့တန်းကျန်းမာရေးလှုပ်သားတွေရဲ့နောက်ဆုံးအခြေအနေကိုမေးကြည့်ပါရစေ
။စီးရင်မှာအကုန်ပိတ်ပိတ်ပိတ်သွားပါတော့အခုဆိုရှင်ဟိုရန်ကုန်စီးရင်ကြီးဆိုလို့ရှင်လည်းပိတ်လိုက်ရပြီလို့ပဲပေါ့နော်။ကျန်းမာရေးဌာနအဝါရှိရဲ့ဒီအစိုးရစီးရင်ကြီးကဘလို့သူတို့ကတော့ဖွင့်ရင်တဲ့လူတွေဟိုကအပြားပေးတဲ့လူတွေဘယ်တော့ပဲရှိတော့ညာလဲ။အဓိကဟိုမကျော်တူပေါ့နော်လူအများစုဆရာဆရာမဝန်ထမ်းအများစုကဘယ်လိုစဉ်းစားရတဲ့အကြောင်းခုလို့မရပဲနဲ့အလုပ်လုပ်လို့မရပဲလေပတ်လို့မရပဲနဲ့ပိတ်လိုက်ရတဲ့အချိန်မှာရှိပါတယ်အဲ့ဒါဘလောက်ကြာသွားပြီလဲဆိုတော့အခုချိန်တလလနဲ့3လနဲ့အစစေကိုရောက်လာပြီပေါ့နော်အလောက်ကြာသွားပြီပေါ့
အဲ့တော့စစ်ခေါင်စီကအဲ့လိုမျိုးဒီဆေးဘက်ဆိုင်ရာတွေပေါ့နော်ဆေးဘက်ဆိုင်ရာဝန်ထမ်းတွေဟိုဆရာဝန်တွေကိုဖိနှိပ်နေမယ်ဆိုရင်ရေရှည်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ပေါ်မှာရောဘလောက်ထိထိခိုက်လာနိုင်မှုရှိလဲရှင
်အခုတော်တော်ထိခိုက်နေပါပြီအခုတော်တော်ထိခိုက်နေပါပြီဆိုတော့ကျွန်တော်တို့ကစစ်ကောင်စီအာဏာမသိရင်လည်းကိုကကိုဗစ်အတွက်ကိုကျွန်တော်တို့ဟိုဆရာဝန်တွေရောကျန်းမာရေးဝန်ထမ်းတွေအကုန်လုံးဒီရှမ်းကိုကိုပြန်ပန်းဆင်းရဲစွာနဲ့ပေါ့နော်ဟိုရက်တီနေခဲ့တာရုံးကန်နေခဲ့တာတနည်းနည်းပါရှိပါတယ်တနည်းနည်းပါရှိပြီးတော့ခြေကုပ်လက်ပန်းကျပြီးတော့ဟိုသူချိချောက်ပြီးတော့အလဲရောင်းနေနေရပြီးကြားခင်မှာဟိုဒီငါတို့ဟိုအီအီစီဘာလို့ဆိုစားဖြစ်တယ်ကကျွန်တော်ကအိမ်ပြန်လို့မရအောင်အကုန်လုံးဟိုဆေးမှာပဲနေဆေးမှာပဲခါအဲ့လိုဟိုအဲ့လည်းနဲ့လဲလဲလဲလဲပြီးတော့လုတ်ဆင်းလာကြတာလေအဲ့ဒီအချိန်မှာကောင်းတော့ပဲအယောင်ကြီးတက်လာတဲ့အချိန်သူ့သူ့တုံးကပျောက်သွားပြီးတော့သူ့လက်ကလုံးဝပျောက်ဆုံးသွားပြီးတော့ဒီလိုမျိုးဖြစ်သွားတယ်ဆိုလို့ဒီမှာအခုဝင်ဆက်ပြီးတော့ဟိုဖန်းစီကနှိမ့်ဆက်တာပေါ့နော်ဟိုထောင်ချတာဆာဆာပေါ့နော်အဲ့လိုအရေးကြီးအရေးကြီးတွေရှိလာတဲ့ခါကျဆောင်းလေးမဟုတ်ဘူးကျွန်တော်ဟိုဆရာမကြီးလည်းရှိတယ်ဆရာမကြီးဝန်ထမ်းတွေလည်းရှိတယ်တခြားကျွမ်းကျင်တဲ့လူသားလည်းရှိတယ်ဒီအားလုံးက
ဘလူးမြင့်မှာတက်ပြီးတော့စိတ်ရတော်တော်နာနေပြီပြန်ပြီးတော့အလုပ်လုပ်ချင်တဲ့စိတ်ရှိမှာမဟုတ်တော့
CDM လှုပ်ရှားမှုကြောင့်စစ်ကောင်စီရန်နေရာပုံမှန်လက်ပတ်လို့မရနိုင်ပေမဲ့လည်းစစ်အာဏာသိမ်းဆန့်ကျင်တဲ့လှုပ်ရှားမှုတွေအပေါ်မှာစစ်တပ်ကဆက်လက်ပြီးရရက်ဆက်ဆက်ဖိနှိပ်ဖြိုခွဲနေတဲ့အတွက် CRPH အနေနဲ့လက်နက်ကင်တော်လှန်ရေးလမ်းစဉ်ကိုလည်းရွေးချယ်ထားကြောင်း CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေစုကပြောကြားခဲ့ပါတယ်ရှင
်။ဒါကတော့မိုင်းအင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ။ရန်ကုန်တိုင်းဒေသကြီးကျမကြီးဦးစီးဌာနကအမည်မဖော်လိုတဲ့အကြီးအကဲအရာရှိတူကတော့ရန်ကုန်စေယုံကြီးပြန်ဖွင့်နေပြီးလုပ်ငန်းလည်ပတ်နေပြီလို့ VOA ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးရန်ကုန်စေယုံကြီးမှာအရင်တာဝန်ထမ်းဆောင်ခဲ့သူအခု CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဆရာဝန်တူကို VOA ကဆက်သွယ်မေးမြန်းတာမှာမနေ့စင်နာရီကနေနေ့လယ်2နာရီအထိဖွင့်နေပေမဲ့တကယ်တမ်းလုပ်ငန်းလည်ပတ်နိုင်တာမျိုးမရှိဘူးလို့ပြောပါတယ်။ပမောက်ကတချို့နဲ့စေဝန်တန်းတချို့ပဲရုံးလာတက်တာရှိတယ်လို့လည်းပြောပါတယ်။နောက်ဆရာဝန်တူကလည်းဝန်ထမ်း20လောက်နဲ့စာဖွင့်နေပြီးလူနာမရှိဘူးလို့ VOA ကိုပြောပါရခင်ဗျာဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာမို့ပထမဆုံးတော့ဥကျော်စံတာရဲ့သတင်းသုံးသပ်ချက်နဲ့စကြင်ပါတယ်အခုမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်တိုက်ဖျက်ရေးနဲ့အတူ Federal ပြည်ထောင်စုတိဆောက်ရေးကိုပါ CIPH ကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကကြွေးကြော်နေပါတယ်လက်တွေ့ဖြစ်လာနိုင်ခြေဘလောက်ရှိနိုင်ပါသလဲမြန်မာရေးသုံးသပ်သူဥရဲထွန်းနဲ့ဥကျော်စံတာကဆွေးနွေးသုံးသပ်ထားပါရခင်ဗျာ
ရတယ်ခင်ဗျာအခုမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုတဲ့ CRPH ရဲ့တွေ့ကြုံသံကိုတိုင်းရင်းသားတွေသူသဖြင့်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကလှိုက်လှဲလှဲလှဲယုံကြည်စက်ဝင်ကြလိမ့်မယ်လို့ယူဆပါသလားခင်ဗျာ
ကျွန်တော်တို့နိုင်ငံမှာရေးကြီးတဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုင်းရင်းသားနိုင်ငံရေးပါတီတွေပေါ့နော်အဲ့ဒါကိုစီယုံဖို့အတွက်ကျွန်တော်တို့ CRPH ကပေါ့နော်မြို့သားညီညွတ်ရေးအစိုးရဆိုတဲ့ပုံစံမျိုးသွားမယ်လို့ပြောထားတာလည်းရှိတယ်။အဲဒီအစိုးရတရားဆိုတာဟာတတ်မရှိဘဲနဲ့သူ့အာဏာဟာဒီမတည်မြဲနိုင်ဘူး၊သူ့အာဏာကိုမထိန်းသိမ်းနိုင်ဘူးပေါ့နော်။အဲအဲ့ဒါလို့ဒီယူဆဒီအောက်မှာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုသူ့ဘက်ပါအောင်စီယုံလိုက်တဲ့ကြွေးကြော်သားမယ်လို့ဟိုသုံးသပ်လို့ရပါတယ်ဗျ
။ဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းရေးဆိုတဲ့နေရာမှာFederal Tamro Phosiye ဆိုရတဲ့ဒါ Federal ပြည်ထောင်စုထူထောင်ရေးဆိုတဲ့ဟာကတော့နိုင်ငံရေးအဖြစ် Political Unity ပို့ပြီးတော့ရရှိစေမယ့်ကိစ္စလို့ဆိုရင်ပါမလားခင်ဗျာ Federal Tamro တော့ကဲလက်တွေ့ကြပြီးထိရောက်နိုင်တဲ့ကိစ္စလောလောဆယ်ဖြစ်လာနိုင်ပါမလားအဲ့ဒါလည်းမေးစရာရှိမယ်ထင်ပါတယ
်လက်တွေ့မှာအဲ့ဒီဟာတွေကအောင်မြင်လာနိုင်သလားမအောင်မြင်နိုင်ဘူးလားဆိုတာကတော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအဓိက NLDတို့တော်ကိုယ်တိုင်တွေပါဝင်တဲ့ CRPH နဲ့အခုဒီဥဆောင်နေကြတဲ့ပုံကိုယ်တွေအပေါ်မှာဒီဘလောက်အယုံကြည်ရှိတယ်လဲနောက်ဘလို့ဒီအရာတွေကိုတို့အကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့ဥစ္စာအပေါ်မှာတော့အများကြီးကြည်လိုက်မယ်နောက်တစ်ခုကအဲ့ဒီသက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တဖွဲ့ချင်းရဲ့အခြေအနေကလည်းအများကြီးစကားပြောလိုက်မယ်လို့ထင်တယ
်ပြီးခဲ့တဲ့2008ဖွဲ့စည်းပုံနဲ့စတင်လာတဲ့ကာလအတွင်းမှာဥသိမ်းစိန်ဥဆောင်တဲ့အစိုးရနောက်ဒုတိယအမျိုးသားဒီမိုကရေစီအဖွဲ့ဥဆောင်တဲ့အစိုးရဆီရ10နှစ်လွန်မြောက်ခဲ့ပြီဖြစ်ပါတယ်။အဲဒီ10နှစ်တာအတွင်းမှာဖွဲ့စည်းပုံကိုဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးဖြစ်အောင်အဲဒီဟာနဲ့နှိစက်အောင်ကြိုးပမ်းခဲ့ကြတာဟာအကြောင်းမျိုးမျိုးနဲ့မအောင်မြင်ခဲ့ပါဘူး။ဆိုတော့ဒီတိကျမှာရောအောင်မြင်လာနိုင်မဲ့အလားအလာရှိပါသလား
။ဟုတ်ကဲ့အခုအခါမှာတော့သူတို့ကဟိုစဉ်းစားစရာရှိတာနံပါတ်1ဒီလိုပြောလိုက်တဲ့เนาะဒီ CRPH ကနေပြောလိုက်တဲ့ကိစ္စဟာအဓိကခေါင်းဆောင်နေဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့ဦးအင်းမြင့်တို့ရဲ့သဘောထားပါရဲ့လားเนาะဦးအင်းမြင့်တို့ဒေါက်တာဇော်မြင့်မောင်တို့ပေါ့လေဒီပုဂ္ဂိုလ်တွေကအခုကအကျုံအောင်ခံနေရတဲ့အခါကျတော့လွတ်လွတ်လပ်လပ်မရှိတော့သိကြတဲ့သူတို့သဘောထားတော့ပါမှာမဟုတ်ဘူးအဲ့လိုဆိုလို့ရှိရင်ဒီကြေညာချက်ဒီထုတ်ပြန်ချက်ဟာဘလောက်အာမခံချက်ရှိမှာလဲတကယ်လို့ဒီကောင်းဆောင်လေးလွတ်လာလို့ရှိရင်ဒီထုတ်ပြန်ချက်ဒီသဘောထားပြောင်းသွားနိုင်သလားဆိုတာတစ်ချက်ပေါ့ဗျာနောက်တစ်ချက်ကအခုတို့ဒီကြေညာလိုက်တဲ့အခါမှာ2008အခြေခံဥပဒေကိုလည်းဖြတ်သိမ်းလိုက်ပါပြီဆိုပြီးတော့ကြေညာသွားတာရှိတယ်အဲ့တော့ကြေညာသွားလို့ရှိရင်ဒါကတော့အသိရရတော့မှာပေါ့နော်အသိရရမှာဆိုတဲ့အခါကျတော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းဒီရေးထားတဲ့ဒီဖက်ဒရယ်အခြေခံဥပဒေတစ်ခုရှိတယ်အဲ့ဒါကြီးကိုလည်း tua cecen di bibu ama pi nai de de ka ja ro ari che gan bo ma da ho su nwe me so de tabo bo lan phwin pe tha de tabo ro shi da bo
di NLD ye gao song ni ye tabo ra pa ye la ba nya su ra ho sin na sia shi me lo su ro ai gao song mai a pya un le ko le be tu chu ga myo mhan pi ro pyo ja de aku phit la de kaisa ma ga lu nge ri myo sat de lu nge ri ga a mya yi su ra imitan tet jwa de she dang ga pa win ja de ဆိုတော့ဒီလူငယ်တွေရဲ့သဘောထားကရောအဲဒီကောင်းဆောင်နဲ့ဆက်တူထမ်းမြကြပါရောမလားသူတို့ရဲ့စိတ်ထဲမှာရောဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောထားတိုင်းရင်းသားတွေအလုံးတန်းတူဖြစ်ရမယ်လူတိုင်းတိုင်းရင်းသားမကဘူးဘာသာမကြားလူမျိုးမကြားတန်းတူဖြစ်ရမယ်ဆိုတဲ့ယူဆပိုးပြီးတော့ရှိတဲ့မျိုးဆက်တွေပေါ်ထွန်းလာပြီးကောင်းဆောင်မှုလည်းပဲအဲဒီမျိုးဆက်ဖက်ကိုပြောင်းသွားလိမ့်မယ်လို့ကမျှော်လင့်နိုင်ရာအကြောင်းရှိပါလား
အဲဒီလူကတော့မျှော်လင့်နိုင်ပါတယ်အခုလူကတည်းကကြီးမားမားဖြစ်တဲ့အခါကျတော့ဟိုအထူးသဖြင့်တော့ဟိုမြို့နေလူတန်းစားပေါ့နော်မြို့နေမမာပေါ့လူမျိုးအရာပြောမယ်ဆိုရင်ဗမာအများစုကဖက်ဒရယ်ဆိုတာကိုပို့ပြီးတော့စိတ်ဝင်စားလာပို့ပြီးတော့အဲဒီတိုင်းရင်းသားတွေရဲ့ခံစားချက်ကိုပို့ပြီးတော့သဘောပေါက်လာပို့ပြီးတော့စာနာနားလည်လာတယ်လို့ကျွန်တော်ကအဲ့လိုတော့ယူဆတယ်ဒါကြောင့်မလို့အရင်တော့ဖက်ဒရယ်ဆိုတဲ့ဥစ္စာကိုသိစိတ်ဝင်စားဘူးမလိုပါဘူးဆိုပြီးတော့ထင်ခဲ့တဲ့အဲဒီလူငယ်တွေကလည်းဖက်ဒရယ်ဆိုတာကိုစိတ်ဝင်စားလာတယ်တို့တိုင်းသားတွေအားလုံးစီလုံးညီညွတ်မှတန်းတူအခွင့်အရေးရှိမှဆိုတဲ့အမြင်ယူဆတွေတော့အားကောင်းလာတာတော့အမှန်ပဲအဲသို့တော်လည်းဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ကကြတော့ဟိုဒီလူငယ်တွေရဲ့အမြင်တွေပေါ့နော်အခု CRPH ဘာတို့ကပြောဆိုတင်ပြထားတဲ့ကိစ္စတွေကအာမခံချက်ရှိဖို့ဆိုတာကသူတို့ဒီလှုပ်ရှားနေတဲ့ဒီရေတော်ပုံကအောင်မြင်ဖို့လိုတာပေါ့နော်အောင်မြင်တယ်ဆိုလို့ရှိရင်တော့ဟုတ်ပြီသူတို့နဲ့ဆက်ပြီးစကားပြောမယ်သူတို့ပြောထားတဲ့ပြင်ပြထားတဲ့ဂရိကဝတ်တွေနဲ့အညီဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်တော့ဒါကဒီမျှော်လင့်ချက်ရှိတာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘဲနဲ့ဒီရေတော်ပုံကကြာရှုံးသွားမယ်ဆိုလို့ရှိရင်ဒီတိုင်းသားတွေတိုင်းသားလက်နက်အဖွဲ့အစည်းတွေလိုချင်တဲ့ဒီဖက်ဒရယ်စနစ်ကလည်းတခါလမ်းလွဲကိုသူတို့လိုက်သွားမိတယ်လို့နော်ဟိုဒီကျွန်တော်တို့မာမိတ်ဖွဲ့တာမာမိတ်ပူပေါင်းမှုမှာမှားသွားတဲ့ဆိုတဲ့ဟာမျိုးလည်းဖြစ်သွားနိုင်တာပေါ့ဒါလည်းသူတို့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ
်အဲအဲ့တော့ဒီဟာ CIPH ဥဆောင်တဲ့အခုရေတော်ပုံအောင်မြင်ဖို့ဆိုတာကလည်းပဲအဲ့ဒီတိုင်းရင်းသားတွေရဲ့ယုံကြည်မှုပူပေါင်းပါဝင်မှုကလည်းပဲအဓိကနေရာရှိနေလို့ထင်ပါတယ်ဆိုတော့နှစ်ခုကအပြန်အလှန်ဖြစ်နေတယ်အဲ့လိုညီညွတ်မှုကိုရောနိုင်မဲ့သဘောတွေ့ရပါသလား
မှန်ပါတယ်ဗျအဲ့ဒါတော့တေကြတာပေါ့လေဒီတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းအသီးသီးကခုနသူတို့ဒီဟိုပေါ့စိတ်ကူးထားသလိုဖက်ဒရယ်အာမီနော်ဖက်ဒရယ်တပ်မတော်ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးညီညွတ်ညွတ်နဲ့အဲ့လိုတိုက်နိုင်နေဆိုလို့ရှိရင်တော့အဲဒါမျောလင့်ထားတဲ့အတိုင်းဖြစ်လာနေတာပေါ့သို့တော်လည်းတိုင်းသားလက်နက်ကင်တပ်ဖွဲ့တွေမှာလည်းတပ်ဖွဲ့နဲ့တပ်ဖွဲ့ကသူတို့ရဲ့ဒီပဂရီအခြေအနေအရဒီအခု CRPH ရဲ့အဲနော်ဟိုဒေါ်လာပုံကန်နေတဲ့ပုံမှာရတ္တီချက်ကမတူဘူးဖြစ်နေတယ်ဥပမာ UWS လို့ဝါအဖွဲ့မျိုးဆိုလို့ရှိရင်တော့ဒီကိစ္စကသူတို့ချင်းချင်းအာဏာသိမ်းတဲ့ကိစ္စပဲသူတို့နဲ့ဘာမှမဆိုင်ဘူးဆိုပြီးတော့အဲ့ဒါလိုပြောင်းပြောတာမျိုးရှိတယ်လို့ပေါ့နော် AA ဆိုလို့ရှိရင်လည်းဒါသူတို့ရဲ့အာဂျင်ဒါပေါ့နော်သူတို့ပါတီသူတို့တပ်မတော်ရဲ့အာဂျင်ဒါကတသက်ရှိတယ်ဒါကြောင့်အခု CDM တို့ဘာတို့နဲ့အဲကျွန်တော်တို့လုပ်ဖို့မလိုဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ဒီဒါဒါနဲ့ပတ်သက်လို့ဟိုပါUWS ကဘကပကိုပုံကန်ခဲ့တုန်းကအခြေအနေလေးတရက်ကိုနည်းနည်းလေးပြောပြခြင်းနဲ့အဲ့တုန်းကသူတို့ပုံကန်ခဲ့တဲ့ကိစ္စတွေမှာသူတို့ဒီတပ်မှုတပ်သားတွေပေါ့နော်ဝတပ်မှုတပ်သားတွေရဲ့ခံစားချက်ထဲမှာဘာတစ်ခုရေးကြည့်တဲ့အချက်တစ်ခုပါတယ်လဲဆိုငါတို့နေတဲ့ဝပြည်နယ်ဝဒေသကလွတ်မြောက်နေပြီပဲနော်ဒါရန်သူတပ်မှလည်းမရှိတော့ဘူးငါတို့ကဘာဖြစ်လို့တပီလုံးလွတ်မြောက်ရေးဆိုပြီးတော့ဆက်ပြီးတော့အသေးခံနေဖို့လိုသေးတယ်လေပေါ့နော်ဆိုတဲ့ဟာသူတို့အဲ့ဒီမှာလည်းကအဲ့ဒီအခြေခံစိတ်ဓာတ်ရှိရယ
်ကျွန်တော်တခုစဉ်းစားတာပေါ့လေတိုင်းရင်းသားတွေထဲမှာပြည်ထောင်စုနဲ့ရင်းနှီးမှုအလန့်အဝေးဆုံးလူမျိုးဟာဝါလူဆိုကျင်ပါတယ်ဒီမြန်မာနိုင်ငံခေတ်သစ်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုမှာဝါရီပါဝင်ခဲ့တဲ့အခန့်ကဏ္ဍအင်မတန်နှဲပါပါတယ်အဲဒီဘကပရိအဲဒီမှာသွားပြီးတော့ခြေကုပ်ယူခဲ့တဲ့အချိန်မှသာချင်းပေါ်ထင်ပြလာရတာပါရုပ်စွာအဆုံးပြောရင်ပြည်ထောင်စုသားတွေလည်းပဲဝါအကြောင်းကိုစိတ်တော့မသိရဘူးဆိုတော့ကဝါရီရဲ့အခန့်ကဏ္ဍကစီရင်ရတဲ့လွှဲရင်ပေါ့လေနိုင်ငံရေး unity မှာဝါတော့အရေးပါလို့လား
เออตรงดีวันเนี่ยมาวินัยงานยืนเนี่ยรอเนี่ยเนี่ยเพียงกว่าเลยแต่เจ้ามือดีมาพี่เนี่ยเพียบเดียดเนี่ยบัดเดือดเลยขันซ่าเจ้าก็รอแต่ชาติยังนั่นเลยไม่กันพูดสิเนี่ยรอมาดูละมาไหมตัวต่อเลยกันนี่เช่นนี้มาตัวเอ้ยอาจีตรงใจนั่นเลยไม่กันพูดสิพี่เนี่ยทางกูอยากเชื่อกูบักบัดเบียวกูบีกันเลยก็แต่มารอเนี่ยจ้ามาเนี่ยไงใจบริมาพี่แค่ร่างกายเลยแต่มารอตัวก็เนี่ย
ตัดได้ยานี่เลยอันนี้ถ้าได้ยาลูกเกี่ยวลูกยาอะไรบ่เลยส่วนที่น้องนักสู้เนี่ยดีมาตุ้งตาจีน่ารอเฟเดอร์ปีดังสู้ปอทุนยี่สุรเอกิจันเนี่ยพัฒน์ลูกอะไรจังหวะเรื่อยชื่อเสียงพิบิโรตัวเรื่อยยาวลายใจเข้ามาดีลุงเรื่อยฮะที่มาเด็กอะเฟเดอร์สุราอุปถัมภ์นั่นเลยสบอปปีโรมันเด็กยังกีฬาดีลุงเนี่ยฮะพัฒน์มิวเซ่เป็นเช่นเดียวกันรู้มั้ยเสียตัวเปล่าเลยสุราบุพเพลาร์เรียกดอบุมา
ดูไงเรียกจุดยอดอะไรกันใช่ไหมฮะเฟเดอร์ปีดังสู้บอทุนยี่สุรเอกนั่งยี่คันยูเจย์ทุกอย่างไลน์ดีบอยดูคู่ลุ้นสวยมากนะครับเออมามาเลยเปล่าดีอะไรก็ร้องนั่งยี่ยาตัวเราโก้ขี้ยาวเด้ดีสักชั่งมือดูคู่ลุ้นเลยเปล่าไหนนะบ่เนาะแต่ในนั้นเรียกยี่กันซะแต่ในนั้นเรียกดีจันโร่ไต้หวันเรียกจ้ามาพี่เนี่ยเออพี่ตักขันอะไรกันซะ ทุกข์ทุกข์ยากแค่ใดดีเนี่ยบางคนเนี่ยเสียที่พิรุณเสียที่เย่ดังอู่ประมาณเรียกมีอาชีพนี่เลยที่ตากาลุงเอริยาอู่กางงอว่าบอกน่าเลี้ยงข้างซ้ายลานในเนี่ยกาลาลูจันรูปยอลุยาเลยแต่เนี่ยเสียแท้เว้ยพ่อเจ้าที่เสบวยที่พี่นี่เดเลสว่าถ้าเพื่อนคนเย่บอกเนาะเพื่อนสนิทเอาช่วยไม่ยากเลยสว่าโอ้ยอย่าตัวเบาๆเลยลูจันรูปยูซาบ้าน
อุจจาระใดเนี่ยมาอีตรงตาเช็คกูน่าเสียงเงียบแล้วบอกเนี่ยคุณเสพีโรอากาซากันนะกูเตรียมจะไปบอกเมื่อแต่พอเตรียมพี่บอกเลยทุจริตอากาซาตรีเนี่ยกูยังไงก็สูญจิตเตรียมจะไปทาวาร์กเนี่ยท่านอยู่อย่างเลวิกซานีพี่เด็กมวยไทยฮะใครในงานมารอดูใจมีอาวี แทนงานตัวมาสิเลยอยู่อย่างเลวิกซานีลุงเอรีท่าวเนี่ยที่สิบาร์เลยเลวิกปวยดีกันหนึ่งวันจีนยังมีอาชีพเดือดรูดพ่อมาเลยลุงเอรีจ้ะอันนี้เลยสิบาร์เลยที่เจ้าเนี่ยพัฒนาบีดอกรุ่นไปยังอาซาคนามาเจ้าจะไปมาพี่บาร์เลยครับเนี่ยมวยไทยลูกคอเลยไทยลูกวีกาโรไทยในงานมาดูใจมีอาชีพเป็นสายอาซาพี่บีดอกดูดีดีตามก็ลุงเอรีปวยดีเลยทุกท่าจ้าวเลย
จนว่าตาตาบ้าแล้วเว็บไปบอกนั่นเสียทุราบีสังอาเวนัยอาเวชูมาแต่กูเนี่ยอยู่ตาตาปนปัตรฟรากาโรแล้วเว็บจะว่ายเนี่ยกูเปลี่ยนเวนเจนนี่ว่าวีตาตาหาแต่กูเนี่ยตาชีวิตแม่แล้วเว็บไปกันเนี่ยยาเรื่องเวงเวนเนี่ยมีทั้งสู้สาวเนี่ยยี่กูคุณยี่ปีนี่รับเช็ดเลยตัวยังมีเงินสุริพงศ์ก็เปลี่ยวว่าเลย
คือรายได้หลักๆตอนเนี้ยถ้าแม่ไม่ได้ขายของก็จะมีเขาที่หาเงินเข้ามาให้
อย่างตอนเนี้ยไอ้ลูกชายมาจะมาลงมีด้าจุ๊ยดีกว่าเวงเวงก็รอแต่ตาชีก็อยากแบ่งเบาภาระแม่ได้เยอะแม่ได้ไปปวดแล้วส่งไปทุ่งกันยาเลยจะมาจุ๊ยสั่นอะไรแม่พูดตรงๆแต่เราส่งไปทุ่งกันแล้วก็ลงกันเลยงาละก็พี่บ่เลยแต่แม่พี่ก็จะมาละก็คบกันดูดีอะไรพี่บีเอ็นเอามาเราอาจจะปวดอีกเลยเปลี่ยนไปเลยได้ปะแต่ถ้าตู้ไม่เนี่ยตู้มาลงเนี่ยนี่เราพี่บีเราตู้มาพี่ดูกันเลย
ท่านลุงเอ๋ยเลยว่าจะมีเราไว้ทำมาพี่บาร์เลยตอนนั้นเห็นพี่เป็นนักมวยจนน้องมาก็เลยวิ่งทุบบาร์เลยแต่เจ้าจนน้องเลยตู้รู้ไปเลยวิ่งทำมาพี่เช่นมาเลยท่านเองก็มาลุงเอ๋ยพอดีก็ลุจีพอดีรู้ไปลุจีมีอาบีดอกแต่งวันอีกทำมีอาชีพลุบปาร์ตี้พอดีเนี่ยชาวพอดีมาเลยแล้ววิ่งพอดีสีดับบาร์เลย
แม่บอกว่าถ้าไต้หวันเป็นพี่สาวกันที
จนน้องอันนี้เนี่ยมาลุงอยู่สบีรอทุนในเมืองส่วนใหญ่ที่นี่จ้างยังจนน้องเ
အသက်15နှစ်အောက်လူငယ်လက်ဝဲသမား3သိန်းလောက်ရှိတယ်လို့ထိုင်းကျေးစားလက်ဝဲအဖွဲ့ချုပ်ကတော့ပြောပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံမှာလူငယ်တွေလက်ဝဲထိုးဖို့အတွက်ကတော့ဘာမှမလိုပဲမိဘတွေသဘောတူရင်ထိုးနိုင်တာပါ။လက်ဝဲပွဲတွေထိုးနေရတာနဲ့အဲ့လိုထိုးတဲ့အခါမှာဒဏ်ရာရရနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါတယ
်။ဝဲတိုင်းမွေးတက်နှခင်ငါ
ကျွန်တော်လက်ဝဲထိုးတဲ့အခါမှာမျိုးသကြီးတွေမှာဒဏ်ရာတွေရပါတယ်။အဲ့ဒီအခါကျရင်ရေခဲအုပ်ပြီးတော့တက်တောင်လို့ရပါတယ်
။ထိုင်းနိုင်ငံမှာ COVID-19 ကရောဂါပထမလိုင်းဖြစ်တုန်းကတော့အခက်အခဲတွေရှိပေမဲ့လည်းဒုတိယလိုင်းပြန်ဖြစ်တဲ့အချိန်မှာတော့ပိုပြီးတော့ အခက်အခဲတွေနဲ့ရင်ဆိုင်ရတယ်လို့သရီဘောင်ကပြောပါတယ
်รอบแรกแม่บอกเลยว่าหนักแต่แม่คิดว่ารอบนี้หนักกว่าพอรอบนี้มาเป็นตอนที่ประมาณ
จ
ังจริง
โควิดတွေซะဖြစ်တော့ကျမတို့မိသားစုတွေအတော်လေးကိုခက်ခဲပါတယ်ဒါပေမဲ့အခုအခြေအနေတွေအလုံးကောင်းလာနေပြီတော့မှဒုတိယနိုင်ငံဖြစ်တဲ့အတွက်ပိုးပြီးဆိုးမယ်ဆိုတာကျမသိပါတယ်ကိုဗစ်ပထမလှိုင်းတုန်းကတူရှာထားတဲ့ပတ်စံတွေကြောင့်ကျမတို့မိသားစုအနေနဲ့ရပ်တည်နိုင်ခဲ့ပါတယ်အခုဒီချိန်မှာတော့ကျမတို့မှာပတ်စံမရှိတော့ပါဘူးဘယ်သူမှလည်းကျမစီကနေဈေးမွေကြပါဘူးဒါပေမဲ့ကိုဗစ်ပြီးတဲ့အထိတော့ဒီလိုပဲဆက်ပြီးရုန်းကန်ကြိုးစားသွားရမှာပေါ့ကြာတော့ကြာမှာပေါ့လေ
တတော်ရဲ့မိသားစုကလည်းစောင့်ဝတ်နေရေးကိုဖြည့်ရှင်းနိုင်ဖို့အတွက်သူ့ကိုလက်ဝဲထိုးစေခြင်းပြီးတော့အချိန်ကြာရင်တော့ကျေးဇူးလက်ဝဲသမားဖြစ်အောင်ပံ့ပိုးပေးသွားမယ်လို့သရီပေါင်းကပြောပါတယ
်စုံစမ်းခါနခါခွင့်ချက်ကစုံစမ်းอยู่บนเวที
သူဒန်ယာရီအနာတရားတွေဖြစ်တဲ့အချိန်တွေဆိုရင်အရန်ကိုတနာမိပါလားလက်ဝဲကျိုးဝိုင်းထဲမှာထိုးကြတဲ့အခါနားရဲဆိုတာကျွန်မသိပါတယ်ဒါပေမဲ့သူကအမြဲတမ်းဓာတ်ကိုဖုံးကွယ်ထားပြီးနောက်တော့မှပဲကျွန်မကိုပြောပါတယ်ကျွန်မစိတ်မကောင်းဒါပေမဲ့ဓာတ်ကသူလှုပ်ချင်တဲ့ဟာဖြစ်နေတော့ကျမအနေနဲ့ဒါကိုအပြည့်အဝပံ့ပိုးပေးသွားမှာပ
ါဒါပေမဲ့လူငယ်တွေလက်ဝဲထိုးတာဟာဖွံ့ဖြိုးတိုးတက်မှုဘိုင်းတွေမှာထိခိုက်စေသလိုအုံနောက်နဲ့အာယုံကြောထိခိုက်တာတွေမတန်ဆွမ်းတာတွေဖြစ်လာနိုင်တာကြောင့်ကျမရေးဆိုင်ရာကျွမ်းကျင်သူတွေကတော့လူငယ်လက်ဝဲဘွဲတွေကိုပိတ်ဖို့တောင်းဆိုနေကြပါတယ်ထိုင်းနိုင်ငံကလက်ဝဲသမား250ဦးကောင်းတွေကိုတပ်မှန်ရိုက်ပြီးတော့သူ့ရည်ရွယ်ချက်ပြုလုပ်ခဲ့တာမှာတော့တချို့တွေဟာအုံနောက်အသိဉာဏ်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်နိုင်လောက်အောင်ကိုကြည်ကြည်မမထိခိုက်ဒဏ်ရာရတာရှိထားတယ်လို့အဲ့ဒီသူရိန္ဒနာအဖွဲ့မှပါဝင်တဲ့ထိုင်းနိုင်ငံမဟီရောတက်ကတူကကလေးငယ်နဲ့မိသားစုဖွံ့ဖြိုးတိုးတက်ရေးဌာနရဲ့ညွှန်ကြားရေးမှူးအာဒီဆိုက်ကပြောပါတယ
်တန်ချုပ်မွေมันจะมีการกระทบกระเทือนสมองในผู้ใหญ่เนี่ยเราพบเห็น
လက်ဝဲထိုးတာကြောင့်အုံနောက်ထိခိုက်တာတွေရှိတယ်ဆိုတာကိုလူကြီးပိုင်းလက်ဝဲသမားတွေဇီကနေကျွန်တော်တို့ရှင်းရှင်းလင်းလင်းတွေ့နိုင်ပါတယ်လက်ဝဲသမားတွေဟာမှန့်ညံပျောက်ဆုံးတာတွေနောက်ပြီးကြွက်သားတွေကိုထိန်းချုပ်နိုင်စွမ်းမရှိတာတွေပါကင်ဆန်ယောဂါခံစားနိုင်တဲ့ NDA တွေရှိပါတယ်ယောဂါလက္ခဏာဘလောက်ပြင်းထန်တယ်ဆိုတာကတော့ထိခိုက်မှုဘလောက်ပြင်းထန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်တချို့ကတော့ဒါတရားရဂိုင်းတော့မဟုတ်ဘူးလို့ပြောပါတယ်ဒါပေမဲ့လက်တွေ့တွေ့ရှိမှုအရတော့ဖြစ်နိုင်တဲ့ NDA ရဂိုင်းနှုန်းကအများများပြီးအဲ့ဒီကနေမတန်ဆွမ်းဖြစ်လာနိုင်ပါတယ်
တချို့ထိုင်းလွတ်တော်အမတ်တွေကတော့အသက်12နှစ်အောင်လူငယ်တွေကိုလက်ဝဲထိုးခွင့်မပေးဖို့ဥပဒေတရားပြဌာန်းနိုင်အောင်ကြိုးပမ်းနေကြပေမဲ့လူငယ်လက်ဝဲပွဲတွေကလူကြိုက်များပြီးအဲ့ဒီကနေဝင်ငွေတွေလည်းအများပြားရနေတာကြောင့်အခုချိန်ထိတော့အောင်မြင်မှုရမယ့်အလားလာတော့မရှိသေးပါဘူးဆိုတော့ကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်ကိုရန်နိုင်စူးစစ်တင်ပြပေးခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ VOA အမေရိကန်အတန်းကနေပို့ထုတ်နေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုအစီအစဉ်တွေမပြည့်စုံခင်မှာနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့တင်ပြပေးပါအောင်မယ်ခင်ဗျာအနေဒီအစိုးရလက်ထက်ကပြန်ကြားရေးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကိုအင်္ဂါနေ့မနေ့စနေနေ့ခွဲမှာရန်ကုန်မြို့နယ်အိမ်ကနေအရာဝတ်နဲ့စစ်ဖက်ရဲဘက်ယူနီဖောင်းဝတ်ထားသူတွေခေါ်ဆောင်သွားခဲ့ပါတယ်။လာခေါ်စဉ်ကဖမ်းဝရမ်းတစုံတရာမပါဘဲမေးစရာရှိလို့လာခေါ်တာဖြစ်ကြောင်းပြောသွားတယ်လို့မိသားစုနဲ့နှိဆက်တဲ့အတန်းဝိုင်းကပြောပါတယ်။မိသားစုကလိုအပ်တဲ့ဆေးဝါးနဲ့သုံးလေးရက်စာအဝတ်အထည်တွေကိုထည့်ပေးလိုက်တယ်လို့လည်းသိရပါတယ်။အခုအတန်လွင့်ချိန်အထိတော့ပြန်ရောက်မလာသေးဘူးလို့လည်းမိသားစုနဲ့နှိဆက်သူတွေကပြောပါတယ်ခင်ဗျာ။တကြံပွဲတော်ကာလဆိုရင်လူစီကားလေးရှိတဲ့ရန်ကုန်မြို့မှာဒီကနေ့တကြံအကြနေမှာလဲလမ်းမတွေပေါ်ထွက်တဲ့သူမရှိသလိုရေပက်ကစားကြတာလည်းမရှိပါဘူးစစ်အာဏာသိမ်းတာကိုတော်လန်တဲ့အနေနဲ့ပျော်စရာတကြံအစားတော်လန်တကြံဆင်နွှဲနေကြတာလို့ရန်ကုန်မြို့ကနေကပြောပါတယ်ဒီကနေ့တကြံအကြနေမှာຫນွေဥတော်လန်ရေးအတွင်ကြဆုံသွားကြသူတွေကိုအောက်မေ့တဲ့သွေးမတိတ်ဆေးတပိတ်ဆင်နွှဲကြပါတယ်ကလေးမြို့မှာနေကြပန်းဆိုင်ခင်းတဲ့လုပ်ငန်းကိုဝင်ရင်းဆန္ဒပြကြွကြော်တဲ့နေအော်ဟစ်ကြပါတယ်မြန်မာနိုင်ငံနေရာအနှံ့မြို့အသီးသီးမှာတော့မနေ့တကြံအကြုံနေ့မှာအတာအိုးတပိတ်လုတ်ခဲ့သလိုဒီနေ့မှာတော့လမ်းမတွေလူစီကားရနေရာတွေမှာဆေးအနီတွေတုံလင်းကြတဲ့သွေးမတိတ်ဆေးတပိတ်ကိုဆင်နေကြပါတယ်ပုံမှန်ချစ်တက်ပွဲတွေရှိနေတဲ့မန္တလေး၊စကိုင်း၊ပခုတ်ကူ၊ကလေးဖားကန့်ကတာမြို့တွေမှာလမ်းလျှောက်တပိတ်ဆိုင်ကတပိတ်တွေကိုဆက်လုတ်ကြပါတယ်တကြံကာလမှာမြင်းနေကြားနေကြလေးရှိတဲ့တန်ကြပ်ထိုးပွဲတစ်ခုရှေဘုံမြို့မှာလုတ်ခဲ့ပြီးအာနာသိမ့်မှုစန့်ကျင်တဲ့တန်ကြပ်တွေကိုထိုးခဲ့ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်ကတော့ဒီလောက်ပါပဲ ီကနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မတ်ဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonas Walker ဖြစ်ပါတယ်။ကျွန်တော်ကတော့ဇောင်းလိုက်မှာ VOA American တန်ရဲ့ဗုဒ္ဓဦးညအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သင်ကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the